Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2016ခုနှစ်အောက်တိုဘာလ16ရက်ကြာသပတေးနေ့ညဘက်9နာရီကနေ10နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဘက်သတင်းတွေကိုနားလောင်နေကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။အမေရိကန်မှာအီဘိုလာရောဂါမပြန့်ပွားဘူးအတွက်သမ္မတဥပမာကိုယ်တိုင်အာရုံစိုက်လှုပ်ဆောင်နေရပါတယ်။ဟောင်ကောင်ဆန္ဒပြသူတွေနဲ့တွေ့ဆုံဆွေးနွေးမယ်လို့အစိုးရကပြောပါတယ်။အီတလီနိုင်ငံမီလန်မြို့မှာအာရှဥရောပထိပ်သီးအစည်းအဝေးကျင်းပနေပါတယ်။ဒီသတင်းတွေနဲ့အတူတခြားထိပ်တန်းသတင်းတွေကိုလည်းကြည့်ညပါမယ်ခင်ဗျာ။
ကောင်းပါပြီအခုညပိုင်းနားဆင်ရမယ့်အထဲမှာတော့ဒီအမျိုးသားလွှတ်တော်ကအတည်ပြုပေးလိုက်တဲ့ရုပ်သံလွှင့်မီဒီယာဥပဒေပေါ်မီဒီယာသမားတွေရဲ့တုံ့တက်ချက်တွေနဲ့အတူမီဒီယာဥပဒေနဲ့မဟုတ်ပဲပြစ်ဒဏ်စီရင်ခံရတဲ့ဘိုင်မွန်တက်နေကသတင်းသမားတွေနဲ့ပတ်သက်လို့လည်းပြောပြပေးသွားမှာပါတခါမြမတည်ရန်စာတာတွေကိုတူဖော်ကြမယ့်နိုင်ငံခြားကုမ္ပဏီတွေနဲ့ပတ်သက်လို့အရက်ဖက်အဖွဲ့အစည်းတွေဆက်စစ်ပိုင်ခွင့်နဲ့ပတ်သက်လို့နေပြည်တော်မှာဆွေးနွေးခဲ့ကြရမှာတော့
သာသာတွေစီမံခံခွဲတဲ့နေရာမှာအစိုးရနိုင်ငံကလုံလုံလုံနည်းတွေနဲ့အညီဒါလုံနေပါတယ်ဆိုတော့သူကစမ်းသက်ခံတာပေါ့နော်အဲ့တော့စမ်းသက်ခံတော့တကယ် international
စိန်လမ်းမိမြေဖွဲ့ကဒါရိုက်တာဦးဝင်းမျိုးသူပြောပြသွားကဒါကိုလည်းနားဆင်ကြရမှာဖြစ်တယ်လို့အီဘိုလာရောဂါကူးစက်မှုအမေရိကန်မှာစိုးရိမ်စရာအနေထားရှိမရှိဆိုတဲ့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးသွားပါမယ်အစီအစဉ်နောက်ပိုင်းမှာတော့ကြမ္မာရေးမြမရေးတုံ့တက်ချက်နဲ့တိုင်းရင်သတင်းလွှာအစီအစဉ်တွေနားဆင်ကြရမှာပါဒီလိုသတင်းတွေမတိုင်ခင်အခုနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့နန်းလောင်တို့ကကြေညာပေးပါမယ်ရှင်
အီဘိုလာရောဂါကူးစက်ခံရတယ်လို့စမ်းသပ်တွေ့ရှိတဲ့ဘယ်ဆေးရုံမှမဆိုကြိုတင်ကာကွယ်ရေးလုပ်တယ်ဆိုတာသိကြစေဖို့အတွက်ပြည်ထောင်စုအစိုးရအရေးပေါ်ဆေးဘက်ဆိုင်ရာအဖွဲ့တစ်ဖက်ကိုချက်ချင်းလွတ်ဖို့ဗိုလ်ဒူးနေကလုပ်တဲ့အစိုးရအဖွဲ့အစည်းအဝေးတွင်အမေရိကန်သမ္မတဘရက်ကိုဘားမားကပြောသွားပါတယ
် We're going to make sure that something like this is not repeated and that we are monitoring
ဒါမျိုးထပ်မဖြစ်စေဖို့အတွက်တေချာအောင်လုပ်ရပါမယ်ဒါလက်စ်မှာအစောပိုင်းပါဖြစ်တယ်ဆိုတဲ့အတိအကျကိုပိုပြီးစစ်ဆက်တေချာတဲ့နည်းလမ်းနဲ့စောင့်ကြည့်လေ့လာရပါမယ်အဲဒီကနေရလာတဲ့သင်ကန်းစာတွေကိုနိုင်ငံတော်ကစေယုံစည်းကမ်းတွေစီမျှဝေပေးပို့ရပါမယ်လို့သမ္မတဥပမာကပြောပါတယ်။တင်းတင်းလျောက်ပတ်တဲ့ကာကွယ်နည်းလမ်းတွေအားလုံးကိုသာလုပ်မယ်ဆိုရင်အမေရိကန်ပြည်ထောင်စုမှာအီဘိုလာရောဂါပြန့်နှံ့နိုင်ခြေသိက်ကိုနည်းပါတယ်လို့လည်းမစ္စတာဥပမာကပြောပါတယ်။အမေရိကန်မှာအီဘိုလာကူးစက်ခံရတဲ့ဒုတိယမြောက်ကျန်းမာရေးလုပ်သားဟာရောဂါလက္ခဏာတွေမပြခင်တရက်မှာခီးသည်တင်လေးရင်စီးပြီးခီးသွားခဲ့တယ်ဆိုတဲ့သတင်းတွေထွက်ပြီးတဲ့နောက်သမ္မတဥပမာဟာသူခီးထွက်မဲ့အစီအစဉ်တွေကိုဖျက်ပြီးဗိုလ်ဒူးနေမှာရေးပေါ်အစိုးရအဖွဲ့အစည်းအဝေးခေါ်လိုက်တာပါ။ဒီတော့ဒီမှာပဲအီဘိုလာဗိုင်းရပ်စ်အဓိကပြန့်နှံ့နေတဲ့အနောက်အာဖရိကဒေသမှာအခြေအနေဆိုးလာနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဗိုလ်ဒူးနေမှာပဲပြောပါတယ်။အဲဒီဒေသမှာရောဂါပိုးပြန့်နှံ့တာဟာကြေကြေပြန့်ပြန့်နဲ့ဇက်တိုက်လိုဖြစ်နေတယ်လို့ WHO ကပြောတာပါ။ဥရောပကျန်းမာရေးဝန်ကြီးတွေကလည်းအီဘိုလာရောဂါဆန်ရနဲ့ဥရောပနယ်စပ်တွေလေဆိပ်တွေမှာဘယ်လိုစစ်ဆေးကြမယ်ဆိုတာတွေကိုဆွေးနွေးဖို့ Brussels မြို့မှာရောက်နေကြပါတယ်။
ဆီးရီးယားနိုင်ငံမြောက်ဖက်နယ်စပ်ကကိုလ်ဘာနီမြို့မှာဖြစ်ပွားနေတဲ့လက်ချီကြတဲ့တိုက်ပွဲတွေကြောင့်အဲ့ဒီနယ်စပ်တလျှောက်မှာလူပေါင်း660ကျော်သေဆုံးခဲ့ရပြီးဖြစ်တယ်လို့ဗြိတိန်အခြေစိုက်ဆီးရီးယားလူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကပြောဆိုထားပါတယ်။ကိုလ်ဘာနီမြို့မှာ IS Islamic ဆွန်းရောက်အဖွဲ့ကိုတိုက်ခိုက်နေတဲ့ Kurdish ကာကွယ်ရေးတပ်ဖွဲ့တွေကိုအထောက်အကူပေးတဲ့အနေနဲ့အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေကပုံကျဲတိုက်ခိုက်မှုတွေကိုဒီသတင်းပတ်တဲ့အရှိန်မြင့်လှုပ်ဆောင်နေတယ်လို့အမေရိကန်ဗိုလ်ချုပ်ကြီး John Allen ကဗုဒ္ဓဟူးနေ့ကပြောပါတယ်။
We had come in early along with the intention that
ဒီကြောင်ကနေတိုက်ခိုက်ရတာဟာ IS တွေရဲ့နည်းဗျူဟာတွေနဲ့သူတို့ရဲ့အင်အားလျှော့ရအောင်လုပ်တဲ့သဘောပါ။တချို့ဒေသတွေမှာထိရောက်ပေမဲ့တချို့ဒေသတွေမှာတော့သူတို့ရဲ့အင်အားကောင်းနေဆဲပါလို့အမေရိကန်ဗိုလ်ချုပ်ကြီး John Allen ကပြောသွားတာပါ။လေကြောင်းတိုက်ခိုက်မှုတွေဟာ IS တိုက်ခိုက်ရေးသမားယာချီကိုတုတ်တင်ချေမှုန်းနိုင်ခဲ့တယ်လို့အမေရိကန်ဘက်ကသုံးသပ်သူတွေကယုံကြည်ထားတာပါ။အမေရိကန်သမ္မတဥပမာကလည်းဒီလေကြောင်းတိုက်ခိုက်မှုတွေဟာအကြမ်းဖက်အုပ်စုတွေထပ်ပြီးအင်အားကြီးထွားမလာအောင်ထိန်းချုပ်ဖို့ဖြစ်တဲ့အပြင် IS အဖွဲ့ချေမှုန်းနိုင်ရေးအချိန်ကြာနိုင်တယ်လို့ပြောဆိုထားပါတယ်ရှင်။
ဟောင်ကောင်မှာသတင်းသုံးမှတ်ကြလာနေပြီဖြစ်တဲ့ဒီမိုကရေစီရေးဆန္ဒပြပွဲတွေကိုဥဆောင်နေသူတွေနဲ့တွေ့ဆုံဆွေးနွေးပွဲတွေပြန်လည်စတင်ဖို့နီလန်းရှာနေတယ်လို့ဟောင်ကောင်ထိပ်တန်းကောင်းဆောင်တွေကပြောလိုက်ပါတယ်။ဒီကနေ့ကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာဟောင်ကောင်အုပ်ချုပ်ရေးမှူးလုံချုံရင်းကနှစ်ဖက်ဆွေးနွေးပွဲတွေရှေ့သတင်းပတ်အစောပိုင်းမှာဖြစ်လာအောင်ဂျာဝင်စစ်ဆက်ညှိနှိုင်းပြနေသူတွေကစီစဉ်နေတယ်လို့ပြောပါတယ်။မဲပေးခွင့်ရှိသူတိုင်းမဲပေးလို့ရစေဆွေးနွေးဖို့သူလမ်းဖွင့်ထားတယ်လို့လုံကပြောပေမဲ့2019ခုနှစ်ရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းတွေကိုရွေးချယ်တဲ့ဆုံးဖြတ်ချက်ကိုတော့တရုတ်အစိုးရကပြောင်းမှာမဟုတ်ဘူးလို့ဆိုပါတယ်။ဒီလိုဆော်ပိုင်းတို့ကတော့အစိုးရကတရားမဝင်ဘူးလို့ပြောထားတဲ့ဆန္ဒပြပွဲတွေကိုဆန္ဒပြသူတွေကအရှိန်မြင့်လှုပ်ဆောင်သွားမယ်လို့ပြောပြီးတဲ့နောက်ဆွေးနွေးပွဲတွေကိုအစိုးရကဖျက်သိမ်းလိုက်တာပါဒီကနေ့ဆော်ပိုင်းမှာဟောင်ကောင်ရဲတွေကအစိုးရရုံးချုပ်တွေအနီးလမ်းမတွေကိုပိတ်ပြီးဆန္ဒပြဖို့ကြိုးစားနေတဲ့ဆန္ဒပြသူတွေကိုငရုတ်ရည်နဲ့ဖြန့်ပြီးလူစုခွဲပါတယ်မနေ့တော့ကလက်နက်မပါတဲ့ဆန္ဒပြသူတူအုပ်ကိုရဲတွေကရိုက်နှက်နေတဲ့ဗီဒီယိုထွက်လာပြီးတဲ့နောက် လူတွေဒေါသထွက်နေကြခြင်းဆန္ဒပြသူတွေနဲ့ရဲတွေအကြားထိတဲ့ရင်ဆိုင်မှုခဏဖြစ်တာမှာရဲရရှိ၃ဦးဒဏ်ရာရတယ်လို့ဟောင်ကောင်ရဲကပြောပါတယ်အဲ့ဒီလိုရိုက်နှက်တာမှာပါတဲ့ရဲ9ယောက်ကိုတာဝန်တွေကလည်းရဆိုင်ပြီးစုံစမ်းစစ်ဆေးဖို့အဖွဲ့ဖွဲ့ထားတယ်လို့တာဝန်ရှိသူတွေကဒီကနေ့ကြေညာပါတယ်
ယူကရိန်းအရေးအချက်အသေးကြောင့်ရုရှားနဲ့အမေရိကန်ပြည်ထောင်စုအကြမ်းတင်းမာနေတာဟာမဟာဗျူဟာမြောက်တည်ငြိမ်ရေးကိုချိန်ချောက်နေပြီးအနောက်နိုင်ငံတွေရဲ့ပိတ်ဆို့တန်းခတ်မှုနဲ့ရုရှားကိုချိန်ချောက်တာခံမှာမဟုတ်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်မစ္စတာပူတင်ကယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုနဲ့အရေးကြီးတဲ့ဆွေးနွေးပွဲတွေမတိုင်ခင်စာဘီယာနိုင်ငံချုပ် political နိုင်စင်တဲ့ရင်စာမှာပုတ်ထူးနေကအဲ့ဒီလိုပြောထားတာပါမစ္စတာပူတင်နဲ့မစ္စတာပိုရိုရှန်ကိုရိုဟာအီတလီနိုင်ငံမီလန်မြို့မှာကျင်းပမယ့်အရှဥရောပထိပ်သီးအစည်းအဝေးပြင်ပမှာတောက်ကြနေကြရင်တွေ့ဆုံဆွေးနွေးဖို့စီစဉ်ချပါရယ်ဆွေးနွေးပွဲမှာတခြားအနောက်အနိုင်ငံတွေကခေါင်းဆောင်တွေလည်းပါဝင်ဖွဲ့ရှိတယ်လို့မစ္စတာပိုရိုရှန်ကိုကပြီးခဲ့တဲ့သတင်းပတ်နောက်ပိုင်းမှာပြောထားပါရယ်ဆွေးနွေးပွဲရနေရုရှားသဘာဝတန့်ငွေကိုယူကရိန်းနိုင်ငံစီပြန်ပို့ပေးတဲ့အခြေအနေစီဦးတည်နိုင်တယ်လို့လည်းဆိုပါရယ်ယူကရိန်းကရုရှားကိုပေးဖို့ရှိတယ်ဆိုတဲ့တဘာဝတန်ငွေဖို့အမေရိကန်ဒေါ်လာ5ဘီလျံကျော်ကိုမပေးလို့ဆိုပြီးတန်ငွေပို့တာကိုဇွန်လမှာရုရှားကရပ်ထားတာပါရှင
် VOA အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေကြော်တာပင်းညဘက်တရင်မြောက်ကိုဆက်လက်ကြေညာနေပါတယ်အီတလီနိုင်ငံမီလန်မြို့မှာဒီကနေ့ကြော်တာပင်းနေ့စတင်တဲ့နှစ်ရက်ကြာအာရှဥရောပထိပ်သီးဆွေးနွေးပွဲအာဆန်မှာဥရောပနဲ့အာရှဒေသတွေကထိတန်းခေါင်းဆောင်တွေတက်ရောက်နေကြတယ်လို့လူညုံရေးတင်ကြတ်ထားပါတယ်ဒီဆွေးနွေးပွဲတွင်စီးပွားရေးဖွံ့ဖြိုးမှုနဲ့လူညုံရေးဆိုင်ရာကိစ္စရပ်တွေမှာဥရောပနဲ့အာရှနိုင်ငံတွေအကြားပူးပေါင်းဆောင်ရွက်မှုတွေနဲ့ဆက်ဆံရေးပိုပြီးခိုင်မာအောင်ဆောင်ရွက်သွားဖို့ကိစ္စတွေကိုအဓိကဆွေးနွေးကြမှာပါဆွေးနွေးပွဲမစခင်ဘူးလူနေကတော့ဆွေးနွေးပွဲအတွက်ရောက်နေတဲ့တရုတ်ဝန်ကြီးချုပ်လီကီချန်နဲ့ဥရောပကောင်စီဥက္ကဋ္ဌဟာမန်ဗိုင်ရွန်ပွိုင်ဥရောပကော်မရှင်ဥက္ကဋ္ဌဟိုဆေးမန်နွေဘာရိုဆိုတို့မီလန်မြို့မှာတွေ့ဆုံကြပြီးယူကရိန်းပြည်ပခအပြင်ဒေသတွင်းနိုင်ငံတွေပေါ်တက်ရောက်မှုရှိစေတဲ့အကြောင်းအရာတွေကိုဆွေးနွေးကြပါတယ်သမ္မတဦးသိန်းစိန်ဟာလည်းဒီအာဆမ်အစည်းအဝေးကိုတောတက်တယ်လို့အစိုးရပိုင်သတင်းစာတွေမှာဖော်ပြပါတယ်ဥရောပနဲ့အာရှနိုင်ငံတွေအကြားဆွေးနွေးညှိနှိုင်းမှုတွေနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေအတွက်အာဆမ်ဆွေးနွေးပွဲကို1996ခုနှစ်မှာစတင်ကျင်းပတာပါဆွေးနွေးပွဲတွင်ဦးစားပေးဆွေးနွေးမယ့်အကြောင်းအရာတွေကိုတော့အာဆမ်အဖွဲ့ရဲ့အစိုးရအကြီးအကဲတွေနှစ်နှစ်တစ်ကြိမ်တွေ့ဆုံပြီးတော့ဆုံးဖြတ်ကြပါတယ်ဆွေးနွေးပွဲကိုအာရှနဲ့ဥရောပမှာတစ်လက်စီကျင်းပတာဖြစ်ပြီးအခု10ကြိမ်မြောက်တည်သည့်ဆွေးနွေးပွဲကိုဥရောပကောင်စီဥက္ကဋ္ဌနဲ့အီတလီအစိုးရတို့ကအင်ရှင်ဖြစ်လက်ခံကျင်းပတာပါ
နီပေါ်နိုင်ငံဟိမဝနတောင်နာမှာနှင်းထုကြီးကြပြီးတောင်ပြိုတဲ့အတွက်လူ20ထက်မနည်းသေဆုံးပြီးတဲ့နောက်ဒါဇင်နဲ့ချီပြီးပျောက်ဆုံးနေဆဲဖြစ်တဲ့တောင်တပ်သမားတွေကိုကယ်ဆယ်ရေးအဖွဲ့တွေကရှာဖွေနေပါတယ်။ကမ္ဘာအမြင့်ဆုံးနံပါတ်30အဆင့်အနာပူရဏတောင်ကိုဝန်ပတ်ထားတဲ့တောင်တပ်လမ်းမော်ဒါမှမဟုတ်အဲ့ဒီနားမှာတောင်တပ်သမားအယောက်90ထက်မနည်းပျောက်နေတော့ပဲလို့တာဝန်ရှိသူတွေကပြောပါတယ်။စစ်ဖက်နဲ့အရက်ဖက်ကယ်ဆယ်ရေးလုပ်သားတွေကအဲ့ဒီဒေသမှာဒီကနေ့ကုန်ကြောင်လိုက်ရှာနေကြပြီးရာဒီဥတုကောင်းလာတဲ့အတွက်စစ်ဖက်ရဟယင်တွေနဲ့လည်းရှာဖွေနေပါတယ်။ရာဒီဥတုလင်းပြီးတော့အေးနေတဲ့အချိန်လူသွားများတဲ့တောင်တက်ရာဒီမှာခုလိုဘေးအန္တရာယ်ကြုံရတာပါပြီးခဲ့တဲ့ဧပြီလရုံးကလည်းအေရက်တောင်အခြေစိုက်စခန်းနာမှာတောင်ပြိုတဲ့အတွက်နီပေါ်တောင်တက်သမားတွေထဲကလမ်းမြ16ဦးသေဆုံးခဲ့ရပါသေးတယ်ရှင
်ဖီရီချာတန်လွင့်ကော်ပိုရေးရှင်း BBC ကသူတို့ရဲ့အင်္ဂလိပ်ဘာသာနဲ့အင်တာနက်စာမျက်နှာကိုတရုတ်နိုင်ငံမှာဖွင့်လို့မရတော့ဘူးလို့ပြောလိုက်ပါတယ်ဒါဟာရည်ရွယ်ချက်နဲ့စင်စာလုပ်တာဖြစ်တယ်လို့ BBC ကပြစ်တင်ဝေဖန်ပါတယ်ဒီလိုရဟာတည်င်းလွတ်လပ်ခွင့်ကိုကန့်တတ်ဖို့ကြိုးစားတာဖြစ်တယ်ဆိုပြီး BBC World Service ညွှန်ကြားရေးမှူး Peter Horrocks ကဗိုလ်ဒူးနေထုတ်ပြန်ချက်တစ်ခုထဲမှာပြင်းထန်ရှုံးချထားပါတယ်။ဒါနဲ့ပတ်သက်ပြီးတရုတ်အာဏာပိုင်တွေကိုကန့်ကွက်ထားတယ်လို့လည်း Horrocks ကပြောပါတယ်။တရုတ်အာဏာပိုင်တွေဟာ VOA American အသံပါဝင်ပြည်ပသတင်းဌာနတွေကိုမကြာခဏဆိုသလိုပဲပိတ်ပစ်လေရှိပါတယ်။ BBC website ပိတ်နေတာနဲ့ပတ်သက်ပြီးဒီကနေ့မေးတဲ့အခါမှာတရုတ်နိုင်ငံသားဌာနပြောခွင့်ရဟောင်းလီကဒီကိစ္စကိုတရုတ်ဥပဒေအရကင်တွယ်နေတယ်လို့ပဲဖြေသွားပါတယ်။ပြည်နိုင်ငံဟာသူတို့ရဲ့ Great Firewall လို့ခေါ်တဲ့ Internet Sensor လုပ်တဲ့နည်းကိုသုံးပြီး BBC ရဲ့တရုတ်ဘာသာနဲ့ Internet ဆက်မျက်နှာကိုပိတ်ထားတာနှစ်များစွာကြာနေပါပြီ။အင်္ဂလိပ်ဘာသာနဲ့ Internet ဆက်မျက်နှာကတော့ဗိုလ်ဒူးနေ့အထိအများအပြားရနေပါသေးတယ်။သူတို့ရဲ့သတင်းတင်ပြပုံတစ်ခုခုကြောင့်အခုလိုနောက်ထပ်ပိတ်ပင်လာလားဆိုတာကိုတော့ BBC ကမပြောပါဘူး။ဟောင်ကောင်မှာဒီမိုကရေစီရေးဆန္ဒပြပွဲတွေသတင်းပတ်အတော်ကြာဖြစ်နေချိန်မှာပဲဒီလိုပိတ်ပင်လာလဲဖြစ်ပါတယ်။ဒစီတပိုင်းကိုပိုင်အိုချိုခွင်ရတရုတ်ပိုင်ဟောင်ကောင်ကျွန်းကဆန္ဒပြပွဲတွေကိုဥပဒေမဲ့လုပ်ရက်မတူညီဖြစ်အောင်လုပ်တဲ့လိုရဖြစ်တရုတ်အစိုးရပိုင်းသတင်းမီဒီယာတွေကဖော်ပြပါတယ်။ဒါဟာဖြင့်ဆန္ဒပြပွဲတွေတရုတ်ပြည်မှအထိကူးဆက်မလာအောင်ကြိုတင်တားဆီးတဲ့သဘောဖြစ်ပုံရပါတယ်။
အမေရိကန်စီးပွားရေးကုမ္ပဏီတွေကိုတရုတ်အစိုးရကအင်တာနက်ကနေဖောက်ဝင်ဖို့ကြိုးစားနေတယ်ဆိုတာနဲ့ပတ်သက်ပြီးသတိပေးချက်အသစ်ထုတ်ပြန်ချပါရယ်အင်တာနက်ကနေခိုးဝင်ပြီးအရေးပါတဲ့သတင်းအချက်အလက်တွေကိုမကြာခဏခိုးယူနေတယ်လို့ယူဆထားတဲ့အစိုးရကြောထောက်နောက်ခံပြု hacker တစုအကြောင်း Federal စုံစမ်းစစ်ဆေးရေးဘူရို FBI ကအမေရိကန်စီးပွားရေးလုပ်ငန်းတွေကိုပုတ်ထူးနေမှာသတိပေးချတာပါတန်လျာဖြစ်နေတဲ့အုပ်စုကအင်တာနက်ကနေခိုးဝင်ဖို့ကြိုးစားတာတွေကိုအင်တာနက်လုံခြုံရေးဆိုင်ရာတခြားကုမ္ပဏီတွေမကြာသေးခင်ကပဲတွေ့ထားတယ်လို့ကုမ္ပဏီရေစီတိကျပြပိုးတဲ့စာမျက်နှာကိုမျက်နှာပါမှတ်တမ်းမှဖော်ပြချပါရယ် Hidden Linux လို့ခေါ်တဲ့တရုတ်အုပ်စုရဲ့အင်တာနက်ကနေခိုးဝင်ဖို့ကြိုးစားတာတွေကိုသိအောင်လုပ်ပြီးသာစီးတွားရေးပူပေါင်းဆောင်ရွက်သွားကြမယ်လို့လုံခြုံရေးဆိုင်ရာကုမ္ပဏီတွေရဲ့အညွန့်ပေါင်းအဖွဲ့တစ်ဖွဲ့ကအင်ကာနေမှာကြေညာထားပါရယ် Google အပါအဝင် American ကုမ္ပဏီအများအပြားကိုပြစ်မှတ်ချပြီး Operation Aurora လို့ဆိုတဲ့2009ခုနှစ်ကဖောက်ထွင်းဝင်ဖို့ကြိုးစားမှုကြီးမှာအဲ့ဒီ Hidden Linux အဖွဲ့နောက်ွယ်ကရှိနေတယ်လို့ယုံကြည်ကြပါရယ်တရုတ်တို့ကအင်တာနက်ကနေအချက်အလက်တွေခိုးယူတာဟာ American ကာကွယ်ရေးဆိုင်ရာလျှို့ဝှက်ချက်တွေကိုချိန်ချောက်တဲ့ကမ္ဘာဈေးကွက်မှာ American ကုမ္ပဏီတွေရဲ့ရှင်ပြိုင်နိုင်စွမ်းကိုထိခိုက်စေတယ်ဒါအပြင် American တွေရဲ့အလုပ်အကိုင်အခွင့်အလမ်းတွေနစ်နာစေတယ်လို့ American အစိုးရကတောက်လျှောက်ပြောထားတာပါရှင်
တိဘက်ဒေသစီသွားဖို့တရုတ်အစိုးရနဲ့ပြောဆိုဆွေးနွေးနေတယ်လို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအကြီးအကဲအသစ်ကပြောလိုက်ပါတယ်။တိဘက်ဒေသရဲ့ဓလေ့ထုံးတမ်းယဉ်ကျေးမှုနဲ့ဘာသာရေးကိုတရုတ်အစိုးရကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတယ်လို့ဝေဖန်ခံနေရတာပါ။တရုတ်နိုင်ငံရဲ့လူ့အခွင့်အရေးမှတ်တမ်းကိုမနှစ်ကကုလသမဂ္ဂမှာအချိန်ကာလအလိုက်လေးလံဆန်းစစ်ချိန်တွင်ဒီလိုခီးစဉ်မျိုးခွင့်ပြုဖို့တရုတ်နိုင်ငံကသဘောတူထားတာလို့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးဇာယက်ရိုက်ဒ်အယ်ဟူဆိန်ကပြောပါတယ်။ရဲတော်ကြခီးစဉ်အတွက်တရုတ်တာဝန်ရှိသူတွေနဲ့ဆွေးနွေးနေပြီးခီးစဉ်အတွင်းလွလွလပ်လပ်သွာလာနိုင်မယ်လို့ယူဆထားကြောင်းဇာယက်ကပြောပါတယ်။တိဘက်လူမျိုးတွေအပေါ်လူခွင့်ရေးချိုးဖောက်တယ်ဆိုတာကိုတရုတ်အစိုးရကညင်ပြီးတိဘက်ဒေသကိုရာဇဝတ်ထောက်ဝက်ကြအုပ်ချုပ်လာတာကြောင့်အဲ့ဒီမှာစီးပွားရေးရဖွံ့ဖြိုးတိုးတက်လာတယ်လို့ဆိုပါတယ်။2009ခုနှစ်ကလေးကနေဆိုရင်တရုတ်နိုင်ငံတွင်းမှာကိုကိုကိုမီးရှို့ပြီးဆန္ဒပြတဲ့တိဘက်လူမျိုး100ကျော်သွားပါပြီ။ပါကစ္စတန်အာဖဂန်နစ္စတန်နဲ့ဆန္ဒကလူမျိုးစုဒေသတခုမှာဒီကနေ့လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းလက်နက်ကိုင်21ယောက်ထဲမှနေတည်ဆုံသွားတယ်လို့ပါကစ္စတန်စစ်ဘက်ကပြောပါတယ်။အစွန်အပြားတီရတ်တောင်ကြားဒေသကစစ်သွေးကြော်တွေပုံခုနေတယ်လို့ယူဆတဲ့နေရာ၅ခုကိုလည်းဖျက်ဆီးလိုက်တယ်လို့ပါကစ္စတန်အစိုးရကပြောပါတယ်။အဲဒီဒေသမှာဗိုလ်ထုတွေကအထက်ကပုံကမှုတစ်ခုကြောင့်အစိုးရကိုလူလာတဲ့လူမျိုးစုနဲ့တကိုင်ဖွဲ့ဝင်9ဦးသေဆုံးပြီးတော့အခုလိုတိုက်ခိုက်တာပါခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိမ်းနဲ့နားလောင်လို့ကြီးညာပေးခဲ့ကြတာပါ။အခုထုတ်လွှင့်မဲ့သတင်းဆောင်ပါတွေမှာအမျိုးသားလွတ်တော်ကရုတ်တံအတီးပြုတ်ပေးလိုက်တဲ့ရုတ်တံလွှင့်မီဒီယာဥပဒေမူကြမ်းပေါ်တုံ့ပြန်မှုတွေကိုအရင်ဆုံးနှားဆင်ရပါမယ်။အမျိုးသားလွတ်တော်မှာအော်တိုဘာလ14ရက်နေ့ကအတီးပြုတ်ခဲ့တဲ့ရုတ်တံလွှင့်မီဒီယာဥပဒေမူကြမ်းနဲ့ပတ်သက်ပြီးဥပဒေပြုတ်လွတ်တော်အမတ်တွေကအသေးစိတ်မလေ့လာနိုင်ဘဲအတီးပြုတ်ခဲ့ပုံရတယ်လို့သတင်းမီဒီယာနဲ့ရုတ်တံလွှင့်မီဒီယာအတိုင်းဝိုင်းကဝေဖန်နေကြပါတယ်။ဒီဥပဒေမူကြမ်းထဲမှာပါတဲ့ရုတ်တံလွှင့်သတင်းမီဒီယာကောင်စီဖွဲ့စည်းရေးအပေါ်အဓိကမေးခွန်းထုတ်နေကြတာလည်းဖြစ်ပါတယ်။ဒီဥပဒေကြမ်းအရဖွဲ့စည်းမဲ့ကောင်စီဝင်တွေအနေနဲ့ဥပဒေနဲ့အညီရဲရဲဝင့်ဝင့်လှုပ်ရဲကန်ရဲဖို့လိုတယ်လို့အမျိုးသားလွှတ်တော်အမတ်တူကတော့သုံးသပ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးပါမယ်ရှင်
။အမျိုးသားလွှတ်တော်မှာဒီအပိုင်းအတွင်းအတည်ပြုခဲ့တဲ့ရုပ်သံလွှင့်မီဒီယာဥပဒေမူကြမ်းအပေါ်မှာရုပ်သံလွှင့်သတင်းမီဒီယာသမားတချို့ကသဘောမတူဘဲကန့်ကွက်ဝေဖန်မှုတွေရှိလာတာပါ။ဒီ broadcast law လို့ခေါ်တဲ့ရုပ်သံလွှင့်မီဒီယာဥပဒေထဲမှာပါရှိတဲ့အချက်တချို့ဟာပြည်ထောင်စုဝန်ကြီးဌာနဘက်ကရုပ်သံလွှင့်သတင်းမီဒီယာလောကကိုလွှမ်းမိုးဖို့လက်ဦးထားတဲ့သဘောတွေပါရှိနေတဲ့အတွက်သဘောမတူဘဲကန့်ကွက်ပြောဆိုနေတာဖြစ်တယ်လို့ပြည်တွင်းပြည်ပအခြေစိုက်ရုပ်သံလွှင့်သတင်းဌာနတွေကဆိုပါတယ်။အမေသားလွတ်တော်ကိုဒီဥပဒေကိုအစိုးရပြည်ထောင်စုဝန်ကြီးဌာနကတင်ပြပြီးသိမ့်မချခင်မှာမြေမြန်စံအတည်ပြုခဲ့တာဟာအမေသားလွတ်တော်ဘက်ကကိုယ်စားလှယ်တွေဒီဥပဒေကိုသေချာမလေ့လာခဲ့ပဲအတည်ပြုခဲ့တာလားလို့မေးခွန်းထုတ်เสียဖြစ်နေတဲ့အကြောင်းဒီမိုကရက်တစ်မြန်မာအသံ DVB ရဲ့ Planning Editor ကိုတန်းဝင်းထွက်က VOA ကိုပြောပါတယ်
အဲ့ broadcast law မူကြမ်းဆက်လာပြီးတဲ့နောက်ပိုင်းမှာသိသိရကြတာမရှိဘူးနောက်ပြီးတော့ broadcast law နဲ့ပတ်သက်ပြီးတော့ဒီမျိုးသားလွတ်တော်မှာကိုတင်ပြပြီးတော့အဲ့လိုပဲဆက်ချင်းပဲအတည်ပြုလိုက်တယ်ဆိုတော့ကျွန်တော်အံ့ဩကြကောင်းတယ် broadcast law မှာသိနေကြရအများကြီးပါတာကိုလေ broadcast law ထဲမှာပါတဲ့အချို့အချက်တွေကပမာပြည်ရဲ့နောင်ရေးအတွက်ပေါ့နော် pluralism media pluralism တွေတော်တော်အနေအကြီးတဲ့အချက်တွေပါတယ်ဆိုတော့သတိမထားမိတာလားအဲ့တော့ကိုတို့ဓမ္မသမိုင်းတရားခံစဉ်မမတိဖြစ်သွားတာလားကျွန်တော်မပြောတတ်ဘူ
းရုပ်တံလွင်သတင်းမီဒီယာဥပဒေမူကြမ်းထဲမှာအငင်းပွားစရာရှိနေတဲ့နောက်တစ်ချက်ကတော့ဒီဥပဒေသာဥပဒေဖြစ်လာခဲ့ရင်ပေါ်ပေါက်လာမဲ့ရုပ်တံလွင်သတင်းမီဒီယာကောင်စီရဲ့အခန့်ကဏ္ဍဖြစ်ပါတယ်ဒီပေါ်ပေါက်လာမဲ့ကောင်စီဟာအစိုးရတည်တံကုန်ကန်ဒီပြည်ထောင်စုဝန်ကြီးဌာနရဲ့ထိပ်ပိုင်းဝန်ထမ်းတွေကိုနေရာပေးဖို့နေရာတစ်ခုဖြစ်လာအောင်စီစဉ်ထားတဲ့သဘောဖြစ်တယ်လို့မြန်မာနိုင်ငံစံတိုင်းစင်းကောင်စီယာယီရဲ့အတွင်းမူလည်းဖြစ် The Voice သတင်းစာရဲ့ Editor လည်းဖြစ်တဲ့ကိုကျော်မင်းစွေကအခုလိုသုံးသပ်ပါတယ
်ကိုတိုင်း Broadcast Council လို့ပါတော့မှာဘယ်သူတွေအင်ဒီယာဝင်ယူမယ်ဆိုတာမျိုးတောင်မှသူသတင်းထွက်နေတာရှိတယ်လေဆိုတော့ဒီ broadcast law မှာက သူတို့ရဲ့ executive level တချို့အဲ့ဒီပြောင်းမှုဆိုပြင်လာတာပေါ့ဝန်ကြီးဆိုတာလည်းဝန်ကြီးကတစ်နှစ်ခွဲလောက်လုပ်ပြီးပြီလေပြီးပြီဆိုတော့ဟိုဝန်ကြီးပြီးသွားလို့ချင်းဘာလို့မလဲဆိုတဲ့ဟာရှိတာပေါ့အဲ့တော့သူကနေရာပြင်ထားတာပေါ့နော်ဒါတွေကဒီနေရာပြင်ထားတဲ့ကိစ္စတွေက broker store ကဲကောင်စီမှာနေရာရထားတယ်ဆိုတဲ့သတင်းတွေလည်းရှိတယ်
ကိုကျော်မင်းဆွေလိုပဲနောက်ထပ်ဒီကောင်စီနဲ့ပတ်သက်ပြီးတော့ထောက်ပြသူတူကတော့ပြည်တွင်းမှာ online သတင်းရုပ်သံမီဒီယာတစ်ခုဖြစ်တဲ့ကမာရုတ်မီဒီယာရဲ့အကြီးအကဲကိုနေတံပောင်ဖြစ်ပါတယ်ဒီဥပဒေထဲမှာအခုလိုကောင်စီရဲ့အခန်းကဏ္ဍဟာအငင်းပွားစရာရှိနေတယ်လို့ cross ownership လို့ခေါ်တဲ့မီဒီယာပိုင်ဆိုင်မှုကလည်းဒီဥပဒေထဲကနောက်ထပ်အငင်းပွားစရာအချက်တစ်ချက်ဖြစ်တယ်လို့သူကဆိုပါတယ
်နောက်တစ်ခုကဒီပုဂ္ဂလိကတွေကိုဒီ channel တွေ free to air တွေပေါ့နော် frequency ထိချုပ်ပြီးသူပြန်ပြီးပေးမဲ့အခါမှာဖွဲ့မဲ့ကောင်စီကအစိုးရအဖွဲ့ပဲဖြစ်နေတယ်ဒီဒီကကျွမ်းကျင်တဲ့ independent ပညာရှင်တွေပေါ့နော် professional တွေနဲ့ဖွဲ့ပြီးမှမဟုတ်ဘူးအစိုးရပဲဖွဲ့မှဆိုတော့အစိုးရကပဲ policy ချတဲ့သဘောပေါ့ဗျာနော်နောက်တစ်ပြည့်အချက်ကတော့ဒီ cross ownership ကိုပိတ်ထားတဲ့ကိစ္စပေါ့ပြည်ညာရေးကိုယ်တိုင်ကလည်း radio tv ရုပ်သံသတင်းစာတွေအကုန်လုံးလုပ်နေတာသူတို့ကြီးပဲမောင်ပိုင်း cd အကုန်လုံးလုပ်ပြီးတော့ channel ပုဂ္ဂလိကကြမှာ cross ownership မလုပ်ရဘူးလို့ပိတ်ထားတော့ဒီဘလို့မျိုးသူတို့အရေးယူပြန်ပြီးဆောင်ရွက်မလဲဘလို့ပြန်တက်မှတ်မလဲဆိုတဲ့ကိစ္စကအငင်းပွားစရာရှိပါတယ်အများပြည်သူဝန်ဆောင်မှုဆိုင်ရာမီဒီယာလုပ်ငန်းကြီးမြန်မာလင်းနဲ့ချင်းပုံဖြစ်ပြီးမြန်မာရုံးမြင့်တရားဖြစ်ပြီးဆိုတဲ့ definition နဲ့တွားတာဆိုတော့ကျန်တဲ့ပုဂ္ဂလိကကဒီလိုမျိုးလောက်ခွင့်မရှိဘူးဆိုတဲ့သဘောပြအဲ့ဒါကတော်တော်ကြီးကိုလက်ခံလို့မရတဲ့ကိစ္စပါ
မြန်မာတော်ကဒီဥပဒေမူကြမ်းရောက်ရှိလာခြင်းတော့ကဥပဒေမူကြမ်းမှာထူးထူးခြားခြားကန့်ကွက်ပြင်ဆင်စရာမျိုးပါရှိတာတော့မတွေ့ရဘူးလို့အမေသားတော်ကိုစလဲဦးလာဆွေကပြောပါတယ်။ဒါပေမဲ့အများဝေဖန်နေကြတဲ့ကောင်စီရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့အဲ့ဒီကောင်စီမှာတာဝန်ယူမဲ့သူတွေအနေနဲ့ဥပဒေနဲ့အညီရဲရဲဝင်ဆောင်ရွက်ဖို့လိုမယ်လို့သူကပြောပါတယ်
။ကျွန်တော်တို့နိုင်ငံမှာအဓိကဥပဒေကဥပဒေနဲ့ဆိုင်လူတွေကပိုရေးကြီးနေတယ်လက်ရှိအခြေအနေရ။အဲ့တော့ရဲဝင်လူရဲဆိုင်ရဲတဲ့လူတွေကသမရ3ယောက်၊ဒုသ3ယောက်၊ပြည်သူက3ယောက်၊9ယောက်အဲ့မဲ့သူပါရဲ့အဲ့ကျွန်မအဲ့တော့အဲ့လူတွေကရဲဝန်းလူရဲကန်ရဲတဲ့လူတွေပါလာရင်ဘာမှပြစရာအကြောင်းမရှိဘူး
ရုပ်သံလွှင့်သတင်းမီဒီယာဥပဒေမူကြမ်းဟာဆိုရင်လက်ရှိချိန်မှာအမျိုးသားလွှတ်တော်ဘက်ကအတည်ပြုခဲ့ပြီးဖြစ်ပါတယ်နောက်တစ်ဆင့်အနေနဲ့ဒီဥပဒေမူကြမ်းကိုပြည်သူ့လွှတ်တော်မှဆွေးနွေးဖို့ရှိနေတာပါပြည်သူ့လွှတ်တော်ကလည်းဒီဥပဒေကိုအတည်ပြုခဲ့မယ်ဆိုရင်တော့ပြည်ထောင်စုလွှတ်တော်ကဥပဒေဖြစ်ပြဋ္ဌာန်းနိုင်ဖို့နိုင်ငံတော်သမ္မတစီကိုပေးဖို့မှလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်ရဲမောင်ပြောပြခဲ့တာပါရှင်အခုတော့မြမတရံဇာတာတွေတူဖို့ရေးပွင့်လင်းမြင်သာမှုရှိစေဖို့စမ်းစစ်ခွင့်ဆွေးနွေးပွဲတရအကြောင်းကိုအလှည့်ပေးပါဦးမယ်မြမနိုင်ငံကတရံဇာတာတူဖို့ရေးလုပ်ငန်းတွေမှာလာရောက်ယင်းနှိမ့်နှံကြတဲ့နိုင်ငံခြားကုမ္ပဏီတွေနဲ့ပတ်သက်လို့မြမအရက်ဖက်လူအဖွဲ့အစည်းတွေလစ်လာစမ်းစစ်နိုင်ခွင့်အပိုင်းကိုဒီကနေ့နေပြည်တော်မှာဆွေးနွေးခဲ့ကြပါတယ်မြမအစိုးရနဲ့နိုင်ငံခြားကုမ္ပဏီတွေကြားငွေကြေးပိုင်းဆက်သွယ်ဆောင်ရွက်မှုတွေမှာပွင့်လင်းမြင်သာမှသာနိုင်ငံတကာစံချိန်စံညွှန်အတိုင်းလိုက်နာဆောင်ရွက်တဲ့ကုမ္ပဏီကြီးတွေလာရောက်ယင်းနှိမ့်နှံကြဖို့ကိုမျှော်လင့်နေကြတာပါအပြည့်အစုံကိုတော့ကိုညာဝင်းအောင်ကဆက်ပြီးတော့ပြောပြပါမယ်ရှင်
အော်တိုဘာ14 15နှစ်ရက်ကြာနေပြီးတော့မှကျင်းပတဲ့တယံဇာရတူးဖော်ရေးလုပ်ငန်းပွင့်လင်းမြင်သာမှုစောင့်ကြည့်ရေးအဖွဲ့ EITN ရဲ့ဗဟုအဖွဲ့ဝင်နိုင်ငံများဆွေးနွေးပွဲအပြီးအော်တိုဘာ16ဒီကနေ့မှာတော့နိုင်ငံခြားကုမ္ပဏီတွေကမြန်မာနိုင်ငံမှာတယံဇာတတူးဖော်တဲ့လုပ်ငန်းကိုအရက်ဖက်လူအဖွဲ့အစည်းတွေပါဝင်စမ်းစစ်နိုင်ခွင့်နဲ့ပတ်သက်လို့ဆွေးနွေးကြတာဖြစ်ကြောင်းစိန်လန်းအမိမေ EcoDeck အဖွဲ့ဒါရိုက်တာဦးဝင်းမျိုးသူကရှင်းပြပါတယ်
တို့ရပဲဖြစ်ဖြစ်ကုမ္ပဏီကပဲဖြစ်ဖြစ်စင်စရာတွေပြုစုတဲ့အခါမှာအဲစင်စရာတွေဘယ်လောက်မှန်ကန်လဲဆိုတာဒါရပ်ပက်လူပဲစီးတွေကတို့ရဒါဝင်ရောက်လေ့လာနိုင်စွမ်းရှိဖို့လိုတာဟုတ်အင်းမရှိအင်းမရှိရေးဖြစ်နေတာပေါ့ဗျာကျေနံပိုက်လိုင်းကဒေါ်လာ25တန်းပေးတယ်ပြောတယ်အဲဒေါ်လာ25တန်းဘယ်ကိုပေးတာလဲသွားရင်ဘယ်ဌာနကိုပေးတာလဲဒေသခံအာဏာပိုင်ကိုပေးတာလားအဲ့ဒါတွေရောရွာလေးရောက်ရလားဆိုတာဒါမျိုးကိစ္စတွေပါကုမ္ပဏီရဲ့အသုံးစရာကိစ္စတွေပါပါလာတာပေါ့ဗျာ
ရင်းနှံသဘာဝတံခွေတူးဖို့ရင်းနဲ့အချားမြေအောက်တယံဇာတတူးကြမဲ့ကုမ္ပဏီတွေက signature bonus လို့ခေါ်တဲ့လုပ်ပိုင်ခွင့်သဘောတူစာချုပ်အတွက်အပူဆောင်ပေးငွေကိုမြမအာဏာပိုင်နေထံပေးတာကအစလုပ်ငန်းလည်ပတ်နေချိန်အထိဘယ်လောက်ပွင့်လင်းမြင်သာမှုရှိသလဲဆိုတာဟာအင်မတန်အရေးကြီးတယ်လို့ဦးဝင်းမျိုးသူကထောက်ပြပါဗျ။ဟိ
ုစာချုပ်ချုပ်တယ်ဆိုရင်ဒါ signature bonus ဆိုတာပေးတယ်လေ။ရင်းနှံကတူးပြီးတော့ရဲ့အိတ်ထဲဝင်သွားတာဟုတ်လား။သူကဒီစင်မြာဘောနတ်ကရောပယ်ထဲဝင်လာလဲပေါ့ဆိုးရအကောင့်နဲ့ဝင်လာလားပေါ့ဒါမျိုးတွေပါဒီပိုင်လိုင်းဖြတ်တယ်ဆိုရင်ညေကွန်ကသူတို့အုပ်ချုပ်ရေးတဲ့ကိုသွားတယ်အစာဦးကတွေနောက်ကျလက်စစ်ကတွေရေဘိုးတွေကမင်းစပယ်ကိုသွားတယ်ရောင်းဝယ်ကွန်နဲ့အမျက်ကွန်ကြတော့အကုန်အသိဌာနကိုသွားတယ်နောက်တစ်ခုကပိုင်လိုင်းတွေလုခွင့် royalty fee ပေါ့ဗျာအဲ့ဒါကြတော့ MOG ကိုသွားတယ်သွားတော့ဆိုးရကိုယ်ထင်အားကိုဘယ်နေရာတွေမှာဘယ်လိုသွားလဲဆိုတာကမသိဘူးဖြစ်နေတာကုမ္ပဏီတွေကလည်းရောပေါင်းပြီးတော့သူကစင်းကြလိုက်တယ်။ အဲ့မှာခုံနှုတ်ချလိုက်တယ်ဒါမဲ့တင်းနေပြောင်းနေရမျိုးတွေဖြစ်တတ်တာဟုတ်ဗျ။နော်ဒေတာကန်နေအတွက်ကတော့သူတို့ပြောထားတဲ့အတိုင်းရောငွေကို300လားပေါ့။ကိုယ့်ရဲ့ငွေရောအမှန်ရလားပေါ့။ဒါမျိုးတွေပေါ့ဗျာ။
ဒီလိုပွင့်လင်းမြင့်တာမှုရှိမှသာနိုင်ငံတကာအဆင့်ကုမ္ပဏီကြီးတွေလာရောက်ရင်းနှီးမြှုပ်နှံမှာဖြစ်တယ်လို့ပြည်သူတွေအတွက်လည်းအကျိုးရှိနိုင်မှာဖြစ်တယ်လို့ဦးဝင်းမြို့သူကဆိုပါတယ်။
အဲ့တော့ပွင့်လင်းမြင့်တာမှုမရှိတဲ့အခါကျတော့ဒီအောက်ကျင်းနဲ့ထိုးတဲ့ကောင်နဲ့ကလင်ကချင်းလုပ်တဲ့ကောင်နဲ့ကျတော့စီးပွားရေးကပုံပြက်တာပေါ့။လက်ပိတ်လိုက်ယူတွေလည်းများတာပေါ့။အဲ့တော့တကယ်ကောင်းတဲ့ကုမ္ပဏီကြီးနိုင်ငံတကာကုမ္ပဏီကြီးတွေကလာပြီးရင်းနှီးမြှုပ်နှံဖို့ကျတော့ခက်ခဲမှုရှိတာပေါ့နော်။အဲ့တော့ဒါကြောင့်တရုတ်ကုမ္ပဏီတွေဒါမှမဟုတ်အာရှကုမ္ပဏီရဲ့လို့အပေါ်ပေါ်လောလောတွေပေါ့ဗျာဒါတွေကပဲအဲ့လိုဝင်ပြီးတော့အချောင်နှိုက်နေရတယ်အဲ့ဒီကလည်းမြင်လာတဲ့ဟောပဝင်းရှင်လည်းပိုပြက်တဲ့ဒေသခံတွေလည်းမြင်လာတာရှိတာပေါ့ဗျာနော်ဟောလေဗရောင်းကအသင်ကန်းစာပေါ့ဗျာဒါမျိုးတွေပေါ့
တယန်ဇာနာဒူးပေါ်ရေးလုပ်ငန်းပွင့်လင်းမြင်သာမှုစောင့်ကြည့်အဖွဲ့ EITI ထဲမှာအဖွဲ့ဝင်48နိုင်ငံရှိပြီး2013ခုနှစ်မက္ကဆီကိုနိုင်ငံမှာကျင်းပတဲ့ဘုတ်အဖွဲ့ဝင်နိုင်ငံများအစည်းအဝေးပွဲမှာမြန်မာနိုင်ငံကိုယာယီအဖွဲ့ဝင်နိုင်ငံအဖြစ်လက်ခံခဲ့တာပါ2015စက်တင်ဘာလကျရင်မြန်မာနိုင်ငံနဲ့ဆိုင်တဲ့အစည်းအဝေးခန်းစာကိုတင်သွင်းရမှာဖြစ်ပြီးဘလောက်ထိပွင့်လင်းမြင်သာမှုရှိသလဲဆိုတာကိုနိုင်ငံတကာကစစ်ဆေးကြမှာဖြစ်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါအခုတခါတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတပ်တို့ကြားကစစ်ရေးတင်းမာမှုတွေကိုအလှည့်ပေးပါဦးမယ်ကရင်ပြည်နယ်၊ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေအတွင်းတိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာအစိုးရတပ်ကြားစစ်ရေးတင်းမာမှုတွေကြောင့်လက်ရှိလုပ်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုထိခိုက်မှာစိုးရိမ်ရတယ်လို့ UNFC ခေါ်ညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကပြောပါတယ်မြန်မာအစိုးရအနေနဲ့တိုင်းရင်းသားလက်နက်ကိုင်တွေပေါ်မှာစစ်ရေးအရအကြက်ကင်ဖို့ကြိုးစားနေတယ်လို့လည်း UNFC ကရှုမြင်နေတာပါအပြည့်စုံကိုတော့စုံစမ်းမေးမြန်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
ကရင်ပြည်နယ်၊ကချင်ပြည်နယ်၊ရှမ်းပြည်နယ်တွင်မြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားသိမ်းမာနေတဲ့စစ်ရေးပဋိပက္ခတွေဖြစ်ပွားနေတဲ့ပေါ် UNFC ကညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီကနေအောက်တိုဘာ15ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ UNFC အနေနဲ့အခုလိုကြေညာချက်ထုတ်ပြန်ရတဲ့အကြောင်းရင်းကိုတော့အဖွဲ့ရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်တာကနေ VOA ကိုခုလိုပြောပါတယ်။
အဲ့လိုတိုက်ပွဲတွေကအရင်ကညှိနေတဲ့နေရာတွေမှာအခုကတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်လာတဲ့အနေအထားမှာကျွန်တော်ရဲ့ဒီငင်းချမ်းရေးလုပ်ငန်းစဉ်ကြီးကိုထိခိုက်ပြက်ပြားသွားမှာကိုစိုးရိမ်နေရ။အဲ့ဒါကြောင့်ဒါကိုအချိန်မီပြိသိနိုင်ဖို့ပေါ့လေ။နောက်ဒီသမ္မတဥတည်စိန်လက်ထက်မှာဒီနိုင်ငံရေးဆွေးနွေးပွဲကိစ္စကနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့လမ်းပွင့်လာတဲ့နေသားမျိုးမှာဒီလုပ်ငန်းစဉ်ကိုကျွန်တော်တို့ကတော့ထိထိရောက်ရောက်အကောင်အထည်ဖော်ချင်းတယ်
။ပြီးခဲ့တဲ့စက်တင်ဘာလကနေအောက်တိုဘာလထိမြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကန်တပ်ဖွဲ့တွေရဲမှာတိုက်ပွဲတွေအဆက်မပြတ်ဖြစ်ပွားနေခဲ့ပါတယ်။စက်တင်ဘာလ22ရက်နေ့ကနေ25ရက်နေ့ထိရန်ကုန်မြို့မှာကျင်းပခဲ့တဲ့တပြည်လုံးအပြစ်ခံရစရေးညှိနှိုင်းဆောင်ရွက်ရေးဖွဲ့ NCCT နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ရဲ့တွေ့ဆုံမှုမှာတနင်္ဂနွေလုံးအပြစ်ခံရစရေးအချော့သတ်မှုကြမ်းရရှိဖို့တွေ့ဆုံဆွေးနွေးခဲ့ပြီးတပ်ပိုင်းဆိုင်ရာကိစ္စရပ်တွေကိုတော့သဘောတူညီချက်မရရှိခဲ့ပါဘူး။အခုလိုတိုင်းဒေသတွေမှာတိုက်ပွဲတွေဖြစ်ပွားနေတာလေမြန်မာစစ်သားကနေစစ်ရေးရအကြကင်မှုတခုလို့နဟန်တာကနေပြောပါတယ
်အဓိကအဖြစ်ပေါ့လေနိုင်ငံရေးရဒီပြည်လည်မှုရနေတဲ့အနေအထားကိုတစ်ဖက်ကပို့ပြီးတော့မှပြည်လည်မှုမရအောင်ပေါ့ဗျာနည်းနည်းသဘောဆုံးကနေတင်းကျပ်လာတဲ့သဘောလို့ပဲကျွန်တော်တို့အမြင်တယ်ဗျာအဓိကအဖြစ်တစ်ဖက်ကနေကျွန်တော်တို့ကိုပြန်လဲပြီးတော့မှချုပ်ကိုက်လာတဲ့သဘောပေါ့ဗျာ
ရှမ်းပြည်တောင်ပိုင်းကြည်တိမြို့နယ်တွင်မြန်မာစစ်သားကနေ SSPP SSA ရဲ့တာဘာဆောင်တပ်စခန်းကိုထိုးစစ်ဆင်တိုက်ခိုက်နေခဲ့ပါတယ်။အောက်တိုဘာလ3ရက်နေ့ကနေ6ရက်နေ့ထိဖြစ်ပွားခဲ့တဲ့အဲ့ဒီတိုက်ပွဲမှာနှစ်ဖက်ထိခိုက်တေဆုံးမှုရှိခဲ့တယ်လို့ဒေသခံရွာသားတွေလည်းလက်နက်ကြီးထိမှန်လို့တေဆုံးမှုဖြစ်ပွားခဲ့ပါတယ်။ဒါ့အပြင်ဒီမိုကရေစီအကျိုးပြုကရင်သမ္မတ TGPA နဲ့လည်းအောက်တိုဘာလ10ရက်နေ့ကရင်ပြည်နယ်ကော့ကရိတ်မြို့နယ်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ကော့ကရိတ်မြဝတီကလန်ပီဒေါနာတောင်ပေါ်မှာရှိတဲ့အလဲပူရဲစခန်းကြီးမှာလက်နက်ကြီးတွေကျခဲ့လို့လူလေးဦးတေဆုံးခဲ့ပြီး10ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ26ရက်နေ့ကနေစက်တင်ဘာလ29ရက်နေ့ထိမွန်ပြည်နယ်ကြိုက်မြောမြို့နယ်နဲ့ကရင်ပြည်နယ်မြောက်သီမြို့နယ်ကော့ကရိတ်မြို့နယ်တွေမှာရက်စက်တိုက်ဆိုသလို DGPA နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အလားတူကချင်ပြည်နယ်ဖက်ကချေဆိုင်မြန်မာစစ်တပ်တပ်မ66ကနေကချင်လူမျိုးရေးဖွဲ့ KIA ရဲ့တပ်မ2လောက်ခန့်တိုက်ရင်6တပ်စခန်းကိုစုခွာပေးဖို့တောင်းဆိုခဲ့တယ်လို့တနိုင်းနဲ့မန်စီမြို့နယ်ဘက်မှာစစ်အင်အားတွေတိုးချက်ထားတဲ့အတွက်နဖက်ကြမ်းမှာစစ်ရေးသိမ်းမှမှုတွေရှိနေပါတယ်။မြန်မာနိုင်ငံမှာပြည်တွင်းငြိမ်းချမ်းရေးရရှိဖို့အတွက်ဖြစ်ပေါ်နေတဲ့ပြဿနာတွေကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့လိုတယ်လို့နဟန်တာကလည်းခုလိုပြောပါတယ်
။က ကျွန်တော်နိုင်ငံမှာပေါ့ဗျာဖြစ်ရှိနေတဲ့ဒီဒီလွင့်စစ်ကြီးကိုလက်နက်အားကူးပြီးတော့တိုက်ပွဲနည်းနဲ့ပဲဖြေရှင်းလာတာအခုကနှစ်ပေါင်း66နှစ်ရှိနေပြီဗျာနော်ပြည်လည်နိုင်ချက်အကြောင်းမရှိဘူးဒါကိုတင်ကန်းစာယူပြီးတော့ပေါ့ဗျာအကောင်းဆုံးနည်းနဲ့နိုင်ငံရေးနည်းနဲ့ဖြေရှင်းဖို့ပေါ့လေလူမျိုးပေါင်းစုံနဲ့စုပေါင်းနေတိုင်းနဲ့နိုင်ငံမှာအေးချမ်းဖို့ဆိုတော့တန်တူမှုမရှိဖို့လိုတယ်။ဒါကိုကျွန်တော်တောင်းဆိုတဲ့အားကိုအဲ့ဒါကိုလက်မခံဒါကိုညှင်းပယ်ပြီးတော့မှအပေါ်စီးရရတယ်လို့ခင်အားနဲ့ပဲအဆုံးဖြတ်ပြီးနေရင်ကျွန်တော်နိုင်ငံတိထက်တောင်ပို့ပြီးတော့ဒုက္ခများစွာနိုင်တယ်လို့ကျွန်တော်တို့ကမြင်တယ
်။ UNSC အနေနဲ့ကတော့မြန်မာအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့အပြစ်ခံရစေရေးသွေးဆူညှိနှိုင်းဆွေးနွေးနေတာအတော်တန်ခီးရောက်နေတဲ့အတွက်အခုလိုစစ်ရေးသိမ်းမှမှုဖြစ်နေတဲ့အခြေအနေပေါ်ငြိမ်းချမ်းရေးအတွက်အဟန့်သားဖြစ်မှာကိုစိုးရိမ်တယ်လို့ UNSC ထုတ်ပြန်ချက်သက်မှာဖော်ပြထားပါတယ်။ဒါ့အပြင်မြန်မာတပ်မတော်ဘက်ကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေပေါ်ထိုးစစ်ဆင်နေတာကိုရပ်တန့်ပေးဖို့နဲ့တနိုင်ငံလုံးအပြစ်ခတ်ရစေးရေးကနေစစ်မှန်တဲ့ငြိမ်းချမ်းရေးရရှိဖို့အတွက်သိမ်းဆုံဆွေးနွေးညှိနှိုင်းအဖြေရှာဖို့ကိုလည်းကြေညာချက်သက်မှာတိုက်တွန်းထားပါတယ်။အခုလိုကရင်ပြည်နယ်၊ကချင်ပြည်နယ်၊ရှမ်းပြည်နယ်ဘက်မှာဖြစ်ပွားနေတဲ့စစ်ရေးသိမ်းမှနေမှုနဲ့ပတ်သက်ပြီးနှစ်ဖက်ကြားဖြစ်ပွားနေတဲ့ပြဿနာကိုနိုင်ငံရေးနီးလမ်းနဲ့ဖြေရှင်းဖို့ကချင်မြူရာစီယုံ KNO ကလည်းအောက်တိုဘာလ14ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ
်။နိုင်ကွန်းအိမ်စုံစမ်းတင်ပြသွားတာပါ။မြမပြည်ဆိုင်ရာသတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။အခုကျမရေးဆိုင်ရာနိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုအလှည့်ပေးပါရစေ။အမေရိကန်နိုင်ငံကဒါလတ်စ်ဆေးရုံမှာအီဘိုလာရောဂါနဲ့သေဆုံးသွားခဲ့တဲ့လူနာတစ်ယောက်ကိုကုသပေးခဲ့တဲ့သူနာပြုနှစ်ယောက်ကိုရောဂါကူးစက်သွားတဲ့အတွက်အမေရိကန်မှာဒီရောဂါကူးစက်ခံရမှာစိုးရိမ်မှုတွေတိုးလာနေတဲ့အကြောင်းဒါလတ်စ်ဆေးရုံတာဝန်ရှိသူတွေကပြောပါတယ်။ VOA သတင်းတောက်အာရူပန်ဒီရဲ့အင်ဗျူရောကနေသတင်းပေးပို့ချက်ကိုတော့နန်းလောင်ကပြောပြပေးပါပဲရှင်။
Liberia ကပြန်လာတဲ့ Mr. Thomas Eric Duncan American နိုင်ငံကိုပြန်လာပြီးမှ Ebola ရောဂါကို American မြေမှာတွေ့ခဲ့ရတာဆလို့အခုလိုဖြစ်လာရတာပါ။ပြီးခဲ့တဲ့သတင်းပတ်ကပဲသူလဲရောဂါကြောင့်ကွယ်လွန်သွားပါတယ်။သူဆုံးသွားပြီးရက်ပိုင်းအကြာမှာပဲသူ့ကိုဆေးကုသပေးခဲ့တဲ့ Dallas ဆေးရုံကသူနာပြုနှစ်ယောက်စီမှာ Ebola ရောဂါပိုးတွေ့ခဲ့ပါတယ်။အဲ့ဒီဆေးရုံကဆေးရုံအုပ် Dr. Daniel Vegas ကအခုလိုပြောပါတယ
်။ A lot is being said.
စေယုံဝန်ထမ်းချို့ကိုယောဂကူးစက်မှုရှိမရှိဆိုတာအမျိုးမျိုးပြောဆိုနေတာရှိပါတယ်။ဒါပေမဲ့တေးကြတာတစ်ခုကတော့ Mr. Duncan ကိုကုသပေးနေတဲ့အချိန်တုန်းကယောဂကူးစက်နိုင်တဲ့အခြေအနေတွေပုံစံတစ်မျိုးမျိုးနဲ့ရှိနေနိုင်ပါတယ
်။ဒီအပြင်အဲ့ဒီသူနာပြုကအင်ကာနေမှာစေယုံကိုမရောက်လာခင်ကလေးမှာပဲပြည်ရင်းလေကြောင်းစီးခဲ့တဲ့အတွက်ယောဂကူးစက်မှုအတွက်စိုးရိမ်မှုတွေပိုတိုးလာရတာပါ။သမ္မတဘရက်အိုဘားမားကနိုင်ငံရေးတွေ့ဆုံပွဲလုပ်မဲ့ဗုဒ္ဓဟူးနေ့ကခီးစဉ်ကိုဖျက်လိုက်ပြီးWashington မှာ Ebola ရောဂါထိန်းချုပ်ရေးအတွက် Cabinet အစိုးရအရာရှိတွေနဲ့အစည်းအဝေးလုပ်ခဲ့ပါတယ်။ Mr. Obama ကအမေရိကန်နိုင်ငံမှာ Ebola ရောဂါကူးစက်မှုအသစ်တိုင်းကိုတင်းတင်းကြပ်ကြပ်စောင့်ကြည့်သွားမယ်အကြောင်းနဲ့ရောဂါနဲ့ပတ်သက်တဲ့လှုပ်ထုံလုပ်နေတွေကိုလှုပ်ဆောင်နေပြီလို့အင်ဖြူရောမှာသတင်းထောက်ကိုပြောသွားခဲ့ပါတယ
်။ If we do these protocols properly, if we follow the steps
ဒီလိုလှုပ်ထုံလုပ်နေတွေကိုမှန်မှန်ကန်ကန်လှုပ်ဆောင်သွားရင်ပြီးတော့အစီအစဉ်တိုင်းကိုလိုက်နာသွားရင်ဒီနိုင်ငံမှာ Ebola ရောဂါကူးစက်ပြန့်နှံ့နိုင်ခြင်းကအလွန်အလွန်ကိုနှဲသောပါတယ
်။ Mr. Obama ကဆက်ပြောရမှာတော့ Ebola ရောဂါကူးသပေးရမယ့်ဆေးရုံနိုင်ကိုအလင်းအမြန်တုံ့ပြန်လှုပ်ဆောင်တဲ့အဖွဲ့တွေဆစ်လွတ်သွားမယ်လို့ဆိုပါတယ်။ American နိုင်ငံအတွင်း Ebola ရောဂါနဲ့ပတ်သက်လို့ဒီလိုလှုပ်ဆောင်နေချိန်မှာပဲလူပေါင်း 4,500 ကျော်သေဆုံးခဲ့ရတဲ့ Ebola ရောဂါအတွက်နိုင်ငံတကာကလှုပ်ဆောင်မှုတွေကိုလည်းမျက်ခြေပြတ်သွားမှာမဟုတ်တဲ့အကြောင်းသူကဆက်ပြောပါတယ
်။ I am absolutely confident that weCan prevent
America မှာ Ebola ရောဂါကူးစက်ပြန့်နှံ့မလာနိုင်အောင်လုပ်နိုင်မယ်လို့ကျွန်တော်ခိုင်ခံပါယုံကြည်ပါတယ်။ဒါပေမဲ့အနောက်အာဖရိကနိုင်ငံတွေမှာ Ebola ရောဂါကိုထိ ंछ ုပ်ဖို့သိခက်လာရင်တော့ဒီလိုလုပ်ဖို့ခက်ခဲလာပါလိမ့်မယ်
။ Liberia, Sierra Leone နဲ့ Guinea နိုင်ငံတွေအတွက်ကူညီထားရတဲ့ American ပြည်သူ့ကျန်းမာရေးအတွက်ကူညီရတဲ့အတူတူပဲလို့လည်းဥပမာကဆိုပါတယ်။ဗုဒ္ဓဟူးနေ့ကဥရောပနဲ့ဂျပန်ကောင်ဆောင်တွေနဲ့တယ်လီဖုန်းပြောရမှာအီဘိုလာရောဂါကာကွယ်တားဆီးရေးအတွက်နိုင်ငံတကာရဲ့ပူးပေါင်းပါဝင်မှုအထူးလိုအပ်တဲ့အကြောင်းပြောဆိုခဲ့တယ်လို့သမ္မတအိုဘားမားကထည့်သွင်းပြောဆိုသွားပါရရှင်
။နန်းလောင်ပြောပြသွားတာပါရှင်။ VOA American အတန်ရဲ့ကြာတာရင်းညိညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါရရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်အောက်တိုဘာလ16ရက်ကြာသပတေးနေ့ညပိုင်းထုတ်လွှင့်ချက်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးနားဆင်ရမယ့်ည10နာရီအထိစီစဉ်တွေကိုလိုင်းဒိုမီတာ25 32 50 24နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။အခုညပိုင်းစီစဉ်တွေထဲမှာတော့အရင်ဆုံးကျန်းမာရေးစီစဉ်ကိုနားဆင်ရမှာဖြစ်သလိုမြမအရေးသုံးသက်ချက်နဲ့အတူတိုင်းရင်းသတင်းလွှာမှာတော့မွန်ပြည်နယ်အတွင်းကလေယာလုပိုင်ခွင့်လက်မှတ်ထုတ်ပေးနေတာတွေနဲ့ပတ်သက်လို့
တက်ဆိုင်ရမြေသိန်းဌာနကိုပဲကျွန်တော်တို့ကနေကုန်ထုတ်ရမယ်တဘောရှိတယ်။ဒါမှသာလေဘာခက်ခဲရှိလို့သူတို့ကြကြနေသလဲဆိုတာကဒါကမဖြစ်သေးဘူး။
ကြိုက်မရောလွတ်တော်ကိုယ်စားလှယ်ရဲ့ပြောပြချက်နဲ့အတူတခြားစိတ်ဝင်စားစရာတိုင်းရင်းသားဒေသတွေကအဖြစ်ပျက်တွေကိုနားဆင်ကြရမှာပါ။ဒီအစီအစဉ်တွေကမှရင်ဆုံးကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ TB ရောဂါကူးစက်မှုကျဆင်းရေးတဦးချင်းအသည့်နဲ့တာဝန်ရှိသူတွေဝိုင်းကူနိုင်တဲ့အချက်တချို့ကိုပြောပြသွားမှာပါ။တီဗီဖြစ်တာမသိသူလက်လက်မမီသူတွေများတာကိုဖြေရှင်းနိုင်ဖို့လူတဦးချင်းအနေနဲ့ယောဂလက္ခဏာသိပြီးစောစောစီစီကုသပေးနိုင်ဖို့လိုအပ်ပါတယ်တဦးချင်းအနေနဲ့ဘလို့လက္ခဏာတွေသိတင်ပြီးယောဂရှိလာရင်ရောမကူးအောင်ဘလို့လုပ်တင်ပါသလဲပညာပေးတာစစ်ဆေးကုသတာကိုလက်လက်မီအောင်အဖွဲ့အစည်းတွေကဘာလုပ်ပေးနိုင်ပါသလဲWHO ကမ္ဘာ့ကျန်းမာရေးအဖွဲ့အငြိမ်းစားညွှန်ကြားရေးမှူးနဲ့ TB တိုက်ဖျက်ရေးကျွမ်းကျင်သူဒေါက်တာဝင်းမောင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဒေါက်တာဦးမောင်ပြန်ကျွန်တော်တို့မြန်မာနိုင်ငံမှာဒီ TB ဖြစ်နှုန်းကလည်းရော့တော့ရော့ချတယ်ဒါပေမဲ့တစ်စုံတစ်ရာကမ္ဘာမှာအများဆုံးနိုင်ငံတွေထဲမှာပါနေသေးတယ်ပေါ့နော
်
အချိန်နဲ့မှာပဲဒီမသိနိုင်တဲ့ TB ဖြစ်နေတဲ့လူတွေနောက်ကုသမှုလလန်းမမိနိုင်တဲ့လူတွေရှိနေတဲ့အခါကျတော့ဒီပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ဆရာကြီးအဓိကအရေးကြီးဆုံးအချက်ပြည်သူတွေသိသင့်သိတတ်တဲ့အချက်တွေဆိုဘယ်အချက်တွေဆရာထောက်ပြမလဲ
ပြည်သူတွေသိသင့်တဲ့အချက်ဆိုတာ TB ရောဂါအကြောင်းကိုသူတို့သိဖို့လိုတယ် TB ရောဂါရဲ့ကူးစက်ပုံအဓိကသိဖို့လိုတယ်အဲ့တော့ကူးစက်ပုံကတော့ချောင်းဆိုးလိုက်တယ် TB ရောဂါရှိတဲ့လူရဲ့အဆုတ်ထဲကနေ TB မိုးလေးတွေလေထဲမှာပြန်နေကျန်တဲ့လူကအသက်ရှူလိုက်တယ်ပေါ့အဲ့တော့ကျွန်တော်တို့လူသားဆိုတာအသက်မရှူဘဲနေလို့မရတဲ့အတွက်ဒီကူးစက်မှုလေရက်တစ်ဆင့်ကူးစက်မှုကိုဖြတ်ဖို့ဆိုတာတော်တော်ကိုခက်ပါတယ်မိန်းဆိုကအဲ့ဒီကလာပါတယ်အဲ့လာတဲ့အတွက်ကျွန်တော်တို့ကမလုပ်သင့်လေဆိုတော့ကိုချောင်းဆိုးရင် TB ဖြစ်မယ်သူသွားပြီးအဆန်းသက်ခံနေတာပေါ့စမ်းသက်ခံလို့ TB ဆေးကူးလိုက်မယ်ဆိုရင် TB ဆေးရဲ့ဆွမ်းအာနိသင်ကြောင့်တပတ်ဆယ်ရက်လောက်တာကူးလိုက်တာ ਨੇ သူ့ထဲမှာရှိတဲ့ TB ပိုးရဲ့90 95ရာနှုန်းကတခါတည်းပေးကုန်ကြတဲ့ပိုးတွေက TB ပိုးတွေကအဲ့တော့သူများကိုကူးဆက်ဖို့နှုန်းကတော်တော်ကြီးကိုမကူးဆက်နိုင်တဲ့လောက်ကိုကျသွားပါတယ်ဒါကြောင့်မလို့ကျွန်တော်တို့ TB ပဲဖြစ်ဖြစ်မြည်သည့်ယောဂါပဲဖြစ်ဖြစ်ယောဂါဖြစ်လို့ရှိရင်အစောကြီးရှာဖွေတွေ့ရှိပြီးတော့ပြောက်ကင်းအောင်ကုသခြင်းက TB ကဲ့သို့ကူးဆက်ယောဂါတွေအတွက် TB လူနာအတွက်လည်းသိကောင်းတယ်စောစောသိပြီးစောစောကုတဲ့အတွက်ယောဂါပြောက်ဖို့သိကြတာပေါ့နောက်ကြမှာကုရင်ယောဂါပြောက်ဖို့ဆိုတာပြောက်တော့ပြောက်မှာပေါ့သိပြီးတော့ခံစားရတာလည်းအဆုံးမှာရှိတဲ့ဒါရီဒါညက်တွေတအားများပါတဲ့ခါကျတော့ယောဂါပြောက်ဖို့တော့နည်းနည်းလေးခက်တဲ့သဘောမျိုးရှိပါတယ
်ဟုတ်ကဲ့ဆရာအခုလိုစောစောသိကုလိုက်တဲ့အတွက်ကူးဆက်မှုအပေါ်မှာရောဘလို့သက်ရောက်မှုရှိနိုင်မလဲဆရာ
။ကျွန်တော်တို့ကူးဆက်ယောဂါဆိုတော့စောစောသိလိုက်တာနဲ့ဥပမာ TV လူနာတယောက်ကချောင်းဆိုးပြီး3လလောက်ကျန်းမာရေးဌာနမြောက်ဘူးမသိဘူးဆိုရင်သူ့ဆရာ TV ပိုးတွေကိုကြံတဲ့လူတွေကို3လလောက်ကူးဆက်နေမှာ။အဲ့ဒါမဟုတ်ဘဲနဲ့သူချောင်းဆိုးတာနဲ့တစ်ပတ်နှစ်ပတ်3ပတ်လောက်ဆိုးတာနဲ့ TV ဖြစ်မလို့သွားပြီးစမ်းပြီးတော့ကုလိုက်တာနဲ့ပြည်သူလူထုကိုကူးနိုင်တာ3ပတ်လောက်ရှိပြီးတော့ဆေးလည်းကုတော့သေးကူပြီးတပတ်လောက်ကြာတာနဲ့သူများခုဆက်တဲ့နှုန်းကတော်တော်ကိုကျသွားတ
ာ
အဓိကအချက်ကအဲ့ဒီနေရာမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာ TV ရှိပြီးသားသူအနေနဲ့ပေါ့နော်တခြားသူတွေကိုမကူးအောင်တကိုယ်ဤတကာရလုံနိုင်တာရော
ချောင်းဆိုးတယ်ဆရာ TV ကြောင့်ချောင်းဆိုးတာလားဘာကြောင့်ချောင်းဆိုးတာလဲမစစ်ဖဲနဲ့မယောဂါမရှာဘဲနဲ့မသိနိုင်ဘူ
းဟုတ်ကဲ့ဆရာအဲ့ဒါကြတော့ဆရာ
ကျွန်တော်တို့ပြည်သူအားလုံးမနဲ့အိယာထားတာနဲ့မျက်နာသစ်သွားတိုက်တယ်ဆိုတော့တကယ်ကောင်းတဲ့အလေ့အကျင့်ကြီးလို့ ချင်းဆိုးတာနဲ့လက်ကင်မွာနဲ့နှာခေါင်းနဲ့ပါးစပ်အုပ်ဆိုးတာမျိုးနောက်ဆုံးကဘာညွန်ကြတဲ့ဒါမျိုးပေါ့လက်မောင်းလေးနဲ့အုပ်ဆိုးတာမျိုးပေါ့လက်လေးကွေးပြီးတော့အဲ့ဒီအဆင့်လောက်ကိုလူတိုင်းလုံနိုင်မယ်ဆိုရင်ကိုယ်စီကယောဂါကိုသူများကိုမကူးဆက်နိုင်ပါဘူးနောက်ရှိတဲ့ယောဂါတွေကအစောစီးစွာရှာပြီးကူးလိုက်တာနဲ့သူများကူးဆက်နှုံးနေတော်တော်ကြီးကိုကြဆင်းသွားပါမယ်ဒါကြောင့်ပြည်သူလူထုအနေနဲ့တန်တရာ TV လက္ခဏာတွေကိုသေသေးချာချာလူတိုင်းစီလောက်သိထားဖို့လိုပါတယ်
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အဲ့ဒီအရေးကြီးဆုံးဖြစ်တဲ့ဒီတန်တရာ TV လက္ခဏာတွေကိုဆရာကြီးအသေးစိတ်လေးလေး
ဟုတ်ကဲ့ဟုတ်ကဲ့ TV ယောဂါကတကူလုံးမှာလူခန္ဓာကိုယ်အင်္ဂါအစိပ်ပိုင်းအားလုံးမှာဖြစ်ပါတယ်အဲ့လိုဖြစ်တဲ့အတွက်လေရှူလို့ဖြစ်တဲ့အတွက်အဆုံမှာတော့အဖြစ်များဆုံးမှာ80ရာနှုန်းအဆုံမှာဖြစ်များတော့သူရဲ့တန်ရတီဗီလက္ခဏာကအဆုံးမှာဖြစ်တဲ့တီဗီယောဂါရဲ့လက္ခဏာတွေများပါတယ်။ဒါကြောင့်တီဗီယောဂါလက္ခဏာတွေမှာအရေးကြီးဆုံးကချောင်းဆိုးခြင်းဆိုတာပါလာတယ်ပေါ့။အဲ့တော့ချောင်းကနှစ်ပတ်ထက်ပိုပြီးတော့ကြာကြာဆိုးမယ်။ဒါအရေးကြီးပါတယ်။အဆုံးမှာဖြစ်တဲ့အတွက်ချောင်းဆိုးရင်တလိပ်တွေထွက်ပါမယ်။တလိပ်ထဲမှာနည်းနည်းလေးပြင်းထန်လာတဲ့အခါမှာသွေးစာလေးတွေပါနိုင်ပါတယ်။တခါတလေသွေးကိုချောင်းဆိုးတာနဲ့သွေးကြီးနိုင်တော့အနိုင်တဲ့အဖြစ်မျိုးဖြစ်ပါတယ်။နောက်ပြီးတော့အဆုံးမှဖြစ်တဲ့အတွက်ကြောရည်ရင်နေရာအောင့်နိုင်ပါတယ်။နောက်ပြီးတော့မောတတ်ပါတယ်။အဲ့တော့တီဗီယာတစ်ခုလုံးမှဖြစ်တဲ့အတွက်အဆုံးပဲဖြစ်ဖြစ်ကျန်တဲ့ခန္ဓာကိုယ်အတန်ပြဘယ်နေရာမှာဖြစ်ဖြစ်သူ့ရဲ့ရေဘူးရဆိုင်းစင်တာတော့တငွင်းငွေလေးညနေပဲညနေပဲညဘက်မှာတငွင်းငွေလေးဖြားပါတယ်ဖြားတာရှိတယ်ပေါ့ညမှာချွေးထွက်တယ်တီဗီဖြစ်တဲ့အတွက်အစားတော့ပြက်တယ်ခရွန်းပြက်တယ်ပေါ့အစားတော့ပြက်တဲ့အတွက်လူနာတဖြည်းဖြည်းပိန်ချုံးလာမယ်ပိန်ချုံးလာတဲ့အတွက်မောမယ်ပန်းမယ်အလုတ်လုတ်ချင်းကန်ကျင်စိတ်တွေပြက်မယ်ဒါကဘယ်နေရာမှာတီဗီဖြစ်ဖြစ်ရေဘူးရတီဗီလက္ခဏာတွေပါဒါကြောင့်ခြုံပြောရင်ချောင်းဆိုးမယ်ဖျားမယ်တလိပ်ထွက်မယ်ချောင်းဆိုးသွေးပါမယ်ပိန်သွားမယ်ဆိုရင်တော့ဒါတန်တရာတီဗီလက္ခဏာလို့ကြီးလက်ဒေသအောက်ခြေပြည်သူလူထုအထိပြသွားဖို့လိုပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုလက္ခဏာတွေပြလာပြီဆိုလို့ရှင်တော့အမြန်ဆုံးနီးစပ်ရာဆေးရုံဆေးကံဒါမှမဟုတ်လေဒီဆရာဝန်ပေါ့နော
်ဆရာမကြီးဆရာမရပါတယ်ဆရာ
ဟုတ်ကဲ့အားလုံးကိုအမြန်ပြဖို့အတွက်မိမိကိုယ်တိုင်ကောပတ်ဝန်းကျင်အတိုင်းဝိုင်းကောဝိုင်းပြီးတော့ကုညီပံပေးဖို့လိုပါပါဆရာနော
်မှန်ပါတ
ယ်ဟုတ်ကဲ့ဆရာအခုလိုဒီ TV ယောဂါဖြစ်နေတဲ့သူတွေကိုဒီမသိနိုင်တဲ့နေထားကနေသိနိုင်အောင်ပေါ့လုံနိုင်တဲ့တခြားစူးစမ်းနေတဲ့နေ့တွေရော
program အနေနဲ့ကျွန်တော်တို့နိုင်ငံတော်အနေနဲ့လည်းကျမကြီးဒီ TV လက္ခဏာတွေကို pamphlet လေးတွေပေါ့လက်ကမ်းစာဆောင်လေးတွေလုပ်ပြီးတော့ကြီးလက်ကြီးရွာ6000လေးတောင်ကျော်မှာတော်တော်များများကျွန်တော်ထင်ပါတယ်ကြီးရွာတိုင်းမှာရောက်တောင်မှာ89000တောင်ကကြီးလက်စာကြည့်တိုက်လေးတွေရှိနေပြီအဲ့ဒီစာကြည့်တိုက်လေးတွေမှာပါ TV နဲ့ပတ်သက်တဲ့ကျမကြီးပညာစာရွက်ကလေးတွေရောက်အောင်ထားနိုင်မယ်ကျွန်တော်တို့နဲ့ပြန်ကြားရေးဝန်ကြီးဌာနနဲ့ချိတ်ဆက်ပြီးတော့မှဆောင်ရွက်မယ်ဆိုရင်တော့ဒါကျွန်တော်တို့နှစ်ဖက်လုံးရောကြီးရွာသူကြီးရွာသားတွေအတွက်ရောတိုင်းပြည်ပြည်သားတွေအတွက်ရောအင်မတန်ကောင်းတဲ့ပညာပေးအလုပ်ကလေးဖြစ်လိမ့်မယ်လို့တင်ပြချင်ပါတယ
်ဟုတ်ကဲ့ဆရာဒီ TV ယောဂကုသမှုနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်က
အဓိကကတော့တန်ရ TV လက္ခဏာတွေကိုသိရမယ်ဒီပြည်ကျွန်တော်တို့ဌာနတွေနေနေလဲဒီပြည်သူလူထုကကျမ်းမာရေးဆောက်ရှောက်မှုပေးတာ ਨੇ လက်လန်းမြောင်ကျွန်တော်တို့ဆောင်ရွက်ပါတယ်အဲ့တော့ကျေးလက်ဒီမှာတခါတည်းဟိုတလိပ်ခံယူတဲ့စင်တာတွေဘာတွေတတ်မှတ်ပေးထားတဲ့မှာတချို့ရွာတွေမှာဆိုရင်ချောင်းဆိုးတဲ့လူအဲ့ဒီအိမ်သွားသွားပြီးတော့အဲ့ဒီတလိပ်ခံတဲ့နေရာမှာတလိပ်ခွက်ထားထားပြီးအဲ့ဒီဗော်လန်တီးယားနဲ့မြို့ကိုပေးပြီးအဖြေပြီးအဲ့လောက်ထိကျွန်တော်တို့ဆောင်ရွက်လျက်ရှိပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းရဲ့ကျမရေးစီစဉ်ကိုနားဆင်ခဲ့ရပြီးတဲ့နောက်ဆက်ပြီးတော့နားဆင်ရမယ့်မြမအရေးသုံးသပ်ချက်မှာတော့စစ်အစိုးရခေတ်ကဖိနှိပ်ညှဉ်းပန်းတပ်ဖြတ်တဲ့ဒဏ်ကိုခံခဲ့ရသူတွေဂျင်နတ်အောင်တရားမျှတစွာဆောင်ရွက်နိုင်တဲ့အစိုးရမျိုးကိုသာပြည်သူလူထုကယုံကြည်မှဖြစ်တဲ့အကြောင်းဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကတင်ပြပေးထားပါတယ်ရှင်
မြမပြည်မှာအရသာတစ်ပိုင်းအစိုးရတပ်တန်း၃နှစ်ကျော်လာပြီမဲ့ဖြစ်ပျက်နေတဲ့ပြဿနာနဲ့ပြစ်ပတ်ခတ်တွေကိုကြည့်ရင်ဒီမိုကရေစီအသွင်ကူးပြောင်းဖို့အမြင့်မတွယ်နိုင်သေးဘူးလို့နယူးယောက်အခြေစိုက် ICTJ International Center for Transitional Justice အဖွဲ့ဇူလိုင်လကထုတ်ပြန်တဲ့အစီရင်ခံစာမှာသုံးသပ်ထားပါတယ်။အသွင်ကူးပြောင်းနေတဲ့တရားမျှတရေးကိစ္စဆွေးနွေးတာဟာပြဿနာရှာသလိုဖြစ်နေတယ်လို့မြင်သူတွေလည်းရှိပါတယ်တဲ့။စစ်အာဏာပိုင်တွေမတရားလုပ်ခဲ့တာကိုဖော်ထုတ်ပြီးတရားမျှတရေးကိုတောင်းဆိုရင် ချက်ချင်းလက်တုံပြန်လာနိုင်တယ်လို့လည်းမြင်ကြပါတယ်။ဒါပေမဲ့ငြိမ်းချမ်းရေးကိုတကယ်တမ်းတည်ဆောက်နိုင်ဖို့နဲ့ရေရှည်တိုးတက်ဖွံ့ဖြိုးဖို့အတွက်အထက်ကပြဿနာတွေကိုကင်ထွယ်ဖို့လိုတယ်လို့ဆိုပါတယ်။အသွင်ကူးပြောင်းရေးဟာတစ်ဖက်ဆောင်းလင်းဖြစ်နေပါတယ်တဲ့။အရသာအဖွဲ့အစည်းတွေပုံမလွတ်လပ်လာမှုငြိမ်းချမ်းရေးအတွက်ဆွေးနွေးနိုင်မှု NLD အဖွဲ့ချုပ်လှုပ်ရှားနိုင်မှုစတာတွေရှိပေမဲ့ကချင်ပြည်နယ်လိုနေရာမှာလက်နက်ကင်ပြစ်ပတ်ကဖြစ်ပွားနေပါတယ်။အဖြစ်ကရဆဲနိုင်တဲ့ဒေသမှာကုမ္ပဏီကြီးတွေကမြေယာအများအပြားသိမ်းယူနေလို့ဒေသခံတွေနဲ့လာဆုံးရှုံးနေတာကိုမဖြေရှင်းနိုင်ပဲဖြစ်နေပါတယ်
။မြေယာသိမ်းပိုက်မှုကိုနေရာအနှံ့ပြားမှာကန့်ကွက်စင်တာပြနေပေမဲ့ထိရောက်စွာအရေးယူဖို့ပြက်ကွက်နေပါတယ်။အဖြစ်ကရဆဲတဲ့ဒေသမှာမတရားလုပ်နေတာကိုအရေးမယူနိုင်တာဟာစစ်အစိုးရဓလေ့ထုံးစံကိုအမွေဆက်ခံတယ်လို့ဖြစ်နေပါတယ်။ကျတနာရဲ့အခြေခံစင်မြစ်ကိုလိလာရမှာအတိတ်ကာလကတာဝန်မဲခဲ့တာကိုပြန်လည်သုံးသပ်ဖို့လိုအပ်ပါတယ်။ဖိနှိပ်ညှဉ်းပန်းမှုမှာအပြစ်ရှိကြောင်းတာဝန်ရှိသူတွေကဝန်ခံမဲဆိုရင်အမျိုးသားပြန်လည်တင့်မြတ်ရေးဟာပိုပြီးအဆင်ပြေသွားမယ်လို့ကိုမင်းကိုနိုင်ကပြောပါတယ်။မတရားဖန်ဆီးနှိပ်စက်ခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသားတွေကိုကူညီဆောင်ရှောက်ဖို့အစိုးရမှာတာဝန်ရှိတယ်လို့ကွယ်လွန်သူဦးဝင်းတင်ကပြောဦးပါတယ်။စစ်အစိုးရခေတ်မှာနှိပ်စက်ညှဉ်းပန်းခံရသူတွေရဲ့ဒီမိုကရေစီတိုက်ပွဲကိုအတိမတ်ပြုဖို့တောင်းဆိုနေကြပါတယ
်။လက်နက်ကင်ပြည်ပကန်းနဲ့နိုင်ငံရေးပြည်နယ်မှုမြန်မာပြည်မှာဖြစ်ပွားနေတာအနည်း60ကျော်ပါပြီ။ဒါကြောင့်ဘာသာရေးနဲ့လူမျိုးရေးအုပ်စုတွေအချင်းချင်းမယုံတင်တာဖြစ်တာတွေများလာပါတယ်။မြေယာသိမ်းပိုက်မှုကိုမှန်ကန်စွာဥပဒေအရအရေးယူနိုင်ဖို့အတွက်တရားစီရင်ရေးကိုထိရောက်စွာပြုပြင်ပြောင်းလဲဖို့လိုပါတယ်။လောလောဆယ်တော့လွတ်လပ်ပြီးတရားမျှတတဲ့တရားစီရင်ရေးဟာမဖြစ်နိုင်တဲ့ကိစ္စပါပဲ။ဥက္ကဋ္ဌဌာနနဲ့ကင်းလွတ်တဲ့တရားရေးဌာနပေါ်ထွက်လာရေးသိသာမြင်သာတဲ့တရားစီရင်ရေးအနာပိုင်ကစိတ်ကြိတ်သုံးဆွဲနေတဲ့ဖိနှိပ်တဲ့ဥပဒေတွေကိုရုပ်သိမ်းရေးစတာတွေကိုဥသိမ်းစိန်အစိုးရဦးစားပေးရမယ့်လုပ်ငန်းတွေဖြစ်တယ်လို့ဆိုပါတယ်။လူခွင့်ရေးချေပြတ်မှုတွေကိုအရေးယူဖို့ပြက်ကွက်တာဟာစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုထိခိုက်စေပါတယ်
။ပြည်သူယုံကြည်မှုကိုရယူလိုတဲ့အစိုးရဟာအတိတ်ကာလကဖိနှိပ်ညှဉ်းပန်းခဲ့တာကိုနှီးမျိုးစုံနဲ့ဖြေရှင်းဖို့လိုပါတယ်။လူအခွင့်အရေးချိုးဖျက်ခဲ့တာကိုအတိအလင်းအတိမတ်ပြုနိုင်ပါတယ်။ဒါမှမဟုတ်လဲအမှန်တရားကိုထုတ်ဖော်ပြောဆိုပြီးတောင်းပန်တာတွေရော်ကြီးပြတာတွေလုပ်နိုင်ပါတယ်။လောလောဆယ်ဖြစ်ပွားနေတဲ့လူအခွင့်အရေးချိုးဖျက်မှုကိုမှတ်တမ်းတင်ပြီးအရေးယူနိုင်ရင်အစိုးရရဲ့ပြည်သူအကျိုးဆောင်မှုနဲ့လေးနက်မှုကိုပြတ်တရားရောက်တဲ့အတွက်စစ်အစိုးရပေးခဲ့တဲ့အမွေအစိုးကိုကျော်လွှားနိုင်လိမ့်မယ်လို့ဆိုပါတယ်။အတိတ်ကကျူးလွန်ခဲ့တဲ့ပြစ်မှုကိုလစ်လျူရှုပြီးလောလောဆယ်ကျူးလွန်တဲ့ပြစ်မှုကိုအရေးမယူနိုင်တဲ့အစိုးရကိုပြည်သူကယုံကြည်မှာမဟုတ်ပါဘူးမတရားမှုကိုကင်တွယ်ဖြစ်ရှင်းနိုင်မှာလုံခြုံရေးနဲ့တိုးတက်ဖွံ့ဖြိုးရေးရှိနိုင်မယ်လို့ကုလသမဂ္ဂကယုံကြည်ပါတယ
်မြမပြည်မှာအခုအထိအကျိုးခံစားနေရသူတွေဟာစေအုပ်စုပိုင်းလုပ်ငန်းနဲ့ခရိုနီဗျူတာဖြစ်ပါလေဒီလူတွေဟာပြုပြင်ရေးကြောင့်အထူးအခွင့်အရေးဆုံးရှုံးမှာကိုစိုးရိမ်နေကြပါတယ်ပြည်သူကတော့လက်နာဆုံးရှုံးခဲ့တာတွေကိုအတိအမှတ်ပြုပြီးအခုအညီပေးစီလိုပါတယ်အတိတ်ကိုအတိတ်မှာထားခဲ့ရုံနဲ့အစိုးရနဲ့ဦးသိန်းစိန်အစိုးရကွဲပြားခြားနားတယ်လို့မပြောနိုင်ပါဘူးဗိုလ်ချုပ်ကြီးသိန်းစိန်ပါဝင်ခဲ့တဲ့စစ်အစိုးရလုပ်ရကြောက်ဘဝပြတ်သွားရသူတွေကိုကူညီဆောက်ရှောက်တဲ့ဦးသိန်းစိန်အစိုးရကဒီလူတွေကယုံကြည်အားထားလာကြမှာဖြစ်ပါတယ်စစ်အစိုးရနဲ့ကွဲပြားကြောင်းပြနိုင်တဲ့အခွင့်အလမ်းတွေဦးသိန်းစိန်အစိုးရမှာရှိပါတယ်တရားမျှတအောင်လုပ်ပေးတာဟာညီညာရေးနဲ့ပြည်ပြင်းရေးကိုမထိခိုက်ပါဘူးဖိနှိပ်မြင်ပန်းတပ်ဖြတ်တာကိုရက်ဆိုင်ယုံနဲ့ကိစ္စမပြီးပါဘူးပြင်းနေညံပန်တက်ပြတဲ့ဒံကိုခံရသူတွေအတွက်တရားမျှတစွာဖြည့်ဆည်းပေးနိုင်ဖို့လိုပါတယ်တရားမျှတမှုမရှိဘူးလို့ပြည်သူဘက်ကယူဆရင်ပြန်လည်တင့်မြတ်ရေးလုပ်ဖို့အလွန်ခက်ခဲကြောင်းနယူးယောက်အခြေစိုက် International Center for Transitional Justice အဖွဲ့ရဲ့အစီရင်ခံစာမှာသုံးသပ်ထားပါတယ်ခင်ဗျာ
ဥက္ကဋ္ဌရဲ့မြန်မာရေးတုံသက်ချက်ကိုနားဆင်ကြရတာပါ။တိုင်းရင်သတင်းလွှာကိုမထုတ်လွှင့်ခင်စနေနေ့ညတိုက်ရိုက်လေးလိုင်းကိုလည်းဖိတ်ခေါ်ပါရစေရှင
်။သရရှင်ခင်ဗျာ။အခုတလောမြန်မာနိုင်ငံမှာအစိုးရတပ်ဖွဲ့တွေနဲ့တိုင်းရင်သားအင်အားစုတွေအကြားတင်းမာမှုတွေတိုက်ပွဲထပ်ဖြစ်တဲ့သတင်းတွေကြားနေရသလိုတိုင်းရင်သားအင်အားစုတချို့ကလည်းစစ်အင်အားစုစည်းမှုတွေပုံမထွက်လုလာကြပါတယ်။ဆိုရင်ပြည်သူတွေမျှော်လင့်တောင်းတနေတဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရီတို့ညဉ့်ညံရီတို့ဆိုတာဘယ်အခြေအနေရောက်နေပါသလဲညဉ့်ညံရီအလားလားရှစ်တိုးနိုင်အောင်ဘာတွေဆောင်ရွက်သင့်ပါသလဲဆိုတာအခုလာမယ့်ညတိုက်လေလံအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှိမြတ်ခင်ဗျာပါဝင်ဆွေးနွေးလို့ရတဲ့သောရရှိနေကျွန်တော်စီကိုကြိုတင်ဆက်သွင်းနိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က 239-352-9994 fax number 2323992 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@vnews.com ဖြစ်ပါတယ်။တိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတူစင်ရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပြီးပို့နိုင်ရပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖိတ်ကြပါရစေ။
ပြည်ရဲ့တောက်ကြနေညာပိုင်းတန်လွင့်စီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုနောက်ဆုံးနားဆင်ရမယ့်တိုင်းရင်သတင်းလွှာကိုတော့နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ပြပေးထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကရင်လက်နက်ကိုင်အဖွဲ့၄ဖွဲ့တို့ပူးပေါင်းပြီးကော်တူးလေးတက်မလို့အမီနဲ့ပူးပေါင်းဖွဲ့စည်းလိုက်ပါတယ်မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ရဲ့လှုပ်ရှားစစ်တောင်းအခြေစိုက်စခန်းတွေအားလုံးကိုစုပ်ပေးဖို့မြန်မာစစ်တပ်ဘက်ကနေတောင်းဆိုခဲ့တယ်ဆိုတာနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာအစိုးရတပ်တို့ကြားတင်းမာနေတဲ့စစ်ရေးအခြေအနေတွေအကြောင်းကိုကြားကြရမှာပါရှင
်ကျွန်မကနူပန်ပါတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါပြည်တွင်းပြည်ပကကရင်လူထုရဲ့တောင်းဆိုချက်အရကရင်လက်နက်ကိုင်အဖွဲ့လေးဖွဲ့ပူးပေါင်းပြီးကော်တူလေးတပ်မတော်ပြန်လည်ဖွဲ့စည်းလိုက်ပြီးဆိုတဲ့ထုတ်ပြန်ချက်တစ်စောင်ဟာအောက်တိုဘာလ23ရက်နေ့ရက်စွဲနဲ့ထွက်ပေါ်လာခဲ့ပါတယ်။ကရင်အမျိုးသားလက်နက်ကိုင်အဖွဲ့တွေပြန်လည်ပေါင်းစည်းရေးအတွက်ကရင်အမျိုးသားအစည်းအရုံးရဲ့15ကြိမ်မြောက်ကွန်ကရစ်ညီလာခံကြီးရဲ့သဘောထားဖြစ်သလိုငြိမ်းချမ်းရေးကိစ္စတွေကိုလှုံ့ဆော်ရင်းကရင်လက်နက်ကိုင်အဖွဲ့အားလုံးပူးပေါင်းတိုက်ပွဲဝင်သွားဖို့အတွက်အခုလိုပေါင်းစည်းတာဖြစ်တယ်လို့ကရင်အမျိုးသားလူမျိုးရေးတမတော်ရဲ့ပထမတန်းစစ်ဦးစီးမှုဗိုလ်ချုပ်မဲ့အေးစိန်ကပြောပါတယ်ကိုယ်သူလေးတက်မတော်ပြန်လည်ဖွဲ့စည်းရေးထုတ်ပြန်ချက်ထဲမှာ Can you ကရင်မျိုးသားအစည်းအရုံးရဲ့ KNLA တက်ကိုစားဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်စောဘောကျော်ဟဲ DKBA ကိုစားဗိုလ်ချုပ်စောလာပွဲ KDO စစ်ဦးစီးချုပ်ဗိုလ်ချုပ်နေသားမြ Can you KNLA ငြိမ်းချမ်းရေးကောင်စီတက်ကိုစားဗျူဟာမူဘုံမူးကြီးတိုက်ကားတို့ဥဆောင်ပြီးလက်မှတ်ရေးထိုးခဲ့ကြပါတယ်
ရှမ်းပြည်မြောက်ပိုင်းတန်ရံမြို့နယ်အတွင်းလှုပ်ရှားနေတဲ့ရှမ်းပြည်တပ်မတော် SSPP SSA လှုပ်ရှားစစ်ကြောင်းတွေအခြေစိုက်တပ်စခန်းတွေအားလုံးစုပ်ပေးဖို့ရှမ်းပြည်နယ်အစိုးရလုံခြုံရေးနဲ့နယ်စပ်ရေးရဝန်ကြီးပုံမူကြီးအောင်တူကစာရေးအကြောင်းကြားလိုက်ပါတယ်။ကိုရရနေ့ရက်စွဲနဲ့တောင်ကြီးမြို့ SSPP SSA ဆက်ဆံရေးယုံကိုစာရေးတာပါ။စာထဲမှာတန်လွဲ့နောက်ချမ်းတန်ရံမြို့နယ်တောင်ဘက်နမ်လုံးမွန်းကောက်ကြီးရအုပ်စုတွင်မှရှိတဲ့နမ်စီချိန်နဲ့လွယ်လန်းဒေတာတွေကိုစီရေလှုပ်ရှားမှုရုပ်တိမ်ပေးဖို့အချက်တွေကိုတောင်းဆိုထားတာပါရှမ်းပြည်တပ်မတော်ထွေထွေတွင်ရေမှုဇောက်ခွန်ဆန်ကတော့မဆုတ်ပေးနိုင်ဘူးလို့ပြောပါတယ်ရှမ်းပြည်ဒုတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA နဲ့မြန်မာအစိုးရဟာပြည်ထောင်စုအဆင့်ငင်းချမ်းရေးလက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်
ကချင်နှစ်ချင်းခရီးရန်အသင်းတော်ကဒုက္ခသည်စခန်းမှာခိုးလုံခဲ့တဲ့ကချင်စစ်ပြေးဒုက္ခသည်နှစ်ဦးကိုညှဉ်းပန်းနှိပ်စက်ဖမ်းဆီးထောင်ချထားတဲ့အမှုနဲ့ပတ်သက်လို့ချွင်းချက်မရှိအမြန်ဆုံးလွတ်ပေးဖို့ကချင်ပြည်နယ်ရှိလူမှုအဖွဲ့အစည်း34ဖွဲ့ကနေတမတဦးသိန်းစိန်ထံထပ်မံစာရေးတောင်းဆိုလိုက်ပါတယ်။အောက်တိုဘာလ23ရက်နေ့ကထပ်မံတောင်းဆိုခဲ့တာပါ။အစိုးရတပ်ဟာကချင်စစ်ပြေးဒုက္ခသည်ဦးလဖိုက်ကမ်နဲ့ဦးပရံယုံတို့နှစ်ဦးကိုကချင်လူမျိုးရေးတပ် KNA တပ်ဖွဲ့ဝင်အဖြစ်စွပ်ဆွဲပြီးဖမ်းဆီးထားချိန်မှာလူမျိုးရေးဘာသာရေးစော်ကားမှုတွေနဲ့အတူလင်တူဆက်ဆံခိုင်းခြင်းညှဉ်းပန်းနှိပ်စက်ခြင်းအမျိုးမျိုးကိုကျူးလွန်ခဲ့တယ်လို့လည်းတောင်းဆိုစာထဲမှာဖော်ပြထားပါတယ်။သူတို့နှစ်ဦးကိုပြီးခဲ့တဲ့2012ခုနှစ်ဇွန်လလောက်မှာအစိုးရတပ်ခလာရ39တပ်ရင်းကဖမ်းဆီးခြင်းခံခဲ့ရတာဖြစ်ပါတယ်
။ရခိုင်မျိုးသားပါတီကကောင်းဆောင်တွေကနေစစ်တွေမြို့မှာရဟန်းတံခါးတော်တွေနဲ့ရခိုင်ဝါရဲ့နိုင်ငံရေးပုတ်ကိုတွေစီကဩဝါဒခံယူပွဲတစ်ခုကိုပြုလုပ်ခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကပြုလုပ်ခဲ့တဲ့အဲ့ဒီအခါနားမှာပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကဒီနေ့ဟာရခိုင်မျိုးသားတွေအညီအညွတ်ဆုံးကာလလို့ပြောနိုင်တယ်လို့နောင်လာနောက်သားတွေအတူယူနိုင်အောင်လှုပ်ဆောင်နိုင်ဖို့မျှော်လင့်နေတယ်လို့လုပ်ငန်းတွေအကောင့်ထဲပေါ်ရမှာလဲအကြံကောင်းညံကောင်းတွေရဖို့အတွက်အခုလိုဩဝါဒခံယူရတာဖြစ်ပါတယ်လို့ပြောပါတယ်။ကြားရောက်လာကြတဲ့ဆရာတော်ကြီးတွေကလည်းကောင်းဆောင်တွေအနေနဲ့တိခံတရားနဲ့မေတ္တာတရားထားရှိဖို့လို့တလို့အတ္တမာနတွေကိုရှေ့တမ်းမတင်ကြဖို့မိန့်ကြားခဲ့ကြပါတယ် အဲ့ဒီအခမ်းအနားကိုစစ်တွေမြို့ကဆရာတော်ကြီးတွေရခိုင်နိုင်ငံရေးသမားတွေနဲ့ရခိုင်မျိုးသားပါတီကကောင်းဆောင်တွေပါဝင်လူပေါင်း100ကျော်တဲရောက်ခဲ့ပါတယ်
မြန်မာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်သုံးနိုင်ငံကချင်းကျောင်းသားတွေစုပေါင်းပြီးရိုးရာယဉ်ကျေးမှုနှီးနှောဖလှယ်ပွဲကိုချင်းပြည်နယ်ဟာခါမြို့မှာလာမယ့်နိုဝင်ဘာ5ရက်နေ့ကနေ9ရက်နေ့အထိကျင်းပကြမှာဖြစ်ပါတယ်။ဟာခါမြို့မှာကျင်းပမယ့်ရိုးရာယဉ်ကျေးမှုနှီးနှောဖလှယ်ပွဲကိုချင်းကျောင်းသားတမကနဲ့မီဇိုရမ်ပြည်နယ်ကမီဇိုကျောင်းသားတမကအဖွဲ့တို့ကပူးပေါင်းစစ်ဆင်ထားတာဖြစ်ပြီးအိန္ဒိယမြန်မာဘင်္ဂလားဒေ့ရှ်စတဲ့သုံးနိုင်ငံမှာတကွဲတပြားပြန့်နှံ့နေထိုင်ကြတဲ့ချင်းမျိုးနွယ်စုတွေရဲ့တမိုင်းကြောင်ယဉ်ကျေးမှုဒလိထုံတန်းအစဉ်အလာစပေးစတာတွေကိုဆွေးနွေးကြမှာဖြစ်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ်အခုလိုရိုးရာယဉ်ကျေးမှုနှီးနှောဖလှယ်ပွဲကျင်းပချင်းအားဖြင့်နိုင်ငံနေနိမိတ်ချချင်းညီအကိုများပြန်လည်တွေ့ဆုံချစ်ကြည်မှုရရှိမည်ဖြစ်ပြီးတိမ်မြုပ်ပြက်ွယ်မဲ့ရိုးရာယဉ်ကျေးမှုများကိုဖော်ထုတ်ထိမ့်သိမ့်နိုင်မှာဖြစ်တယ်လို့မီဆိုကျောင်းသားကောင်းဆောင်ကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာအစိုးရတပ်တို့ဟာအောက်တိုဘာလဇန်ပိုင်းတုန်းကစပြီးတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးစစ်ရေးတင်းမာမှုတွေရှိလာခဲ့ပါတယ်။မြောက်ပိုင်းရှမ်းပြည်တပ်မတော်စခန်းကိုစုခွာပေးဖို့မြန်မာစစ်တပ်တောင်းဆိုချက်ပေါ်ရှမ်းပြည်တပ်မတော်ဘက်ကဘယ်လိုထုတ်ပြန်ခဲ့ပါသလဲ။ရှေ့ဆက်ငင်းချင်ရင်အတွက်ဘယ်လိုအလားအလာတွေရှိနိုင်ပါသလဲဆိုတာကိုဆိုင်းမွန်းကနေအခုလိုတင်ဆက်ထားပါတယ်ရှင်။
မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာတပ်မတော်တို့အကြားအောက်တိုဘာလ၂ရက်နေ့ကစတင်လာတဲ့တိုက်ပွဲဟာဒီကနေ့အထိတင်းမာနေဆဲအခြေအနေမှာရှိနေပါတယ်။မြန်မာအစိုးရတပ်မတော်ဟာတန်လွင်နောက်ချမ်းမှာရှိတဲ့ရှမ်းပြည်တပ်မတော်တပ်စခန်းတွေလှုပ်ရှားစစ်ကြောင်းတွေအားလုံးပန်ချောင်းအနောက်ဘက်ကန်းကိုစုဖို့ KC ပန်စီဝမ်ဝပ်ခိုလောင်လာမကနေ၃မိုင်အကွာစုပြီးနေထိုင်ဖို့ဒီရက်ပိုင်းတွေမှာရှမ်းပြည်နယ်အစိုးရလုံခြုံရေးနဲ့စစ်ရေးရဝန်ကြီးပုံမှုကြီးအောင်တူကနေမြောက်ပိုင်းရှမ်းပြည်တပ်မတော်ကိုအကြောင်းကြားထားပါတယ်။မြန်မာစစ်တပ်ရဲ့ညွန်ကြားချက်အတိုင်းတပ်ကိုစုပ်ပေးမှာမဟုတ်တလို့ဒီလိုလှုပ်ရက်အပေါ်ကန့်ကွက်သွားမှာလို့ရှမ်းပြည်တပ်မတော်ထွေထွေတွင်ရင်မှုစောက်ခွန်ဆန်ကပြောပါတယ်။တော
်တဲ့အခါလေးမြို့ပေါ်တက်နေရမလားကျွန်တော်တို့အကြောင်းရှာချုပ်ခိုင်းချုပ်ခိုင်းကျွန်တော်ဘယ်မှာတော့နေမလဲ။ဒီလိုမျိုးရင်းနှီးပေါ်ဆောင်ရင်းနှီးမှာကိုပြည်တဲ့ခါမှာကျွန်တော်တို့အဲ့ဒါကိုကန့်ကွက်မယ်။
ရှမ်းပြည်တောင်ပိုင်းဂျေတီမြို့နယ်အတွင်းအစိုးရတပ်မတော်ကနေ SSPP SSA ရဲ့တာဖာဆောင်တပ်စခန်းကိုအောက်တိုဘာလ2ရက်နေ့ကနေ6ရက်နေ့အထိထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ပွဲမှာနှစ်ဖက်တိုက်ခိုက်တေဆုံးမှုတွေရှိခဲ့တယ်လို့ဒေသခံရွာသားတွေကလည်းလက်နက်ကြီးထိမှန်လို့တေဆုံးမှုဖြစ်ပွားခဲ့ပါတယ်။ငင်းချမ်းရည်တိဆောက်စဉ်ကာလအတွင်းအခုလိုတိုက်ပွဲဖြစ်ပွားနေတဲ့အပေါ် SNLD ပါတီပြောခွင့်ရဇိုင်းလက်ကအခုလိုပြောပါတယ်
ဒီကြောင်လဲနေပြီးဆက်ကြောင်နေပြီးဆိုတာအကျိုးရမှုဒါနဲ့သူ့ပြန်ကြောင်လဲခြင်းမရှိသေးဘူးတိုးတက်မှုရှိသေးဘူးနောက်ပြန်ဆုတ်ပြန်မရှိဘူးကြာကျွန်တော်တိုးတက်မှုကိုမရှိတာဒါပြည့်လဲဆိုတော့စေုပ်ချုပ်ရေးစနစ်ကိုဆက်လက်ပြီးကျင့်သုံးနေတဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ရဲ့ပြောင်းလဲချက်ကရိုးတက်တွေလို့ဖြစ်နေရတာတော့တရားဝင်တိုးမမှုလုံးဝပြင်းပြနေတယ်ဒါကြောင့်မို့လို့လည်းစစ်တပ်ကဟိုတနာရီရဲ့ဩဇာတော်မမှုအောက်မှာမရှိဘဲနဲ့သူ့ချင်းလည်းလုပ်နေတာပေါ့နော်
ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအနေနဲ့ကတော့စီရေးပဋိပက္ခတွေချုပ်ငိမ့်စေဖို့ဂျိုးပန်းလှုပ်ဆောင်နေစေလို့ငင်းချမ်းရေးဂျိုးတော်ဆောင်ဦးလမောင်ရွှေကပြောပါတယ်
ဒီလိုဖြစ်စမှာတက်မလာလို့ဒီချလာတော့ပါတယ်ဒီလိုဖြစ်စနေနဲ့ဆက်ပြီးတော့ပွားနေတယ်ဒီကိစ္စတွေကျွန်တော်တို့ဆွေးနွေးနိုင်ဖို့အတွက်ဆက်မအဆောင်နဲ့အလုံးစုံကနေဆက်ပြီးဆောင်ရွက်နေပါတယ
်မြောက်ပိုင်းရှမ်းပြည်တက်မတော်ဟာမြန်မာအစိုးရနဲ့ပြည်ထောင်စုစင်လက်မှတ်ရေးထိုးထားတာ၃နှစ်ပြည့်တော့မှဖြစ်ပေမဲ့လက်တွေ့မှာတော့တိုက်ပွဲရပ်တန့်နိုင်ခြင်းမရှိသေးပါဘူး
ဆက်ပြီးတော့မွန်ပြည်နယ်မှာတောင်သူလယ်သမားတွေကိုလယ်ယာမီဥပဒေနဲ့အညီလယ်ယာလုတ်ကင်ခွင့်လက်မှတ်တွေထုတ်ပေးခဲ့ပေမဲ့တောင်သူအများစုဟာလယ်ယာလုတ်ကင်ခွင့်လက်မှတ်မရရှိကြသေးဘူးလို့လယ်သမားတွေကပြောပါတယ်။လယ်သမား90ရာခိုင်နှုန်းလောက်ကလယ်ယာလုတ်ပိုင်ခွင့်လက်မှတ်မရရှိကြသေးတယ်လို့လယ်ယာမီအတွက်အာမခံချက်မရှိတဲ့ပုံစံမျိုးတွေတွေ့ရတယ်လို့စစ်တမ်းကောက်ယူသူတွေကပြောပါတယ်။ဒီအကြောင်းကိုတော့မီးရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
စပန်းဆိုင်ပြောချင်းကိုတီကာထားလောက်ကန်နေကြတဲ့မွန်မြင်းနဲ့ကြက်မြွမြွနဲ့အတွင်းမှာတော့လယ်ယာလောက်ပိုင်ခွေလက်မှရှောက်ထားကြပေမဲ့ရရှိသူနေပါနေတယ်လို့ကြိုက်မရောမဲခရိုတီတက်ခံတဲ့တမတူကအခုလိုပြောပါဗျ
။လယ်လောက်ပိုင်ခွေလက်မှကမနှစ်ကလေးကလောက်ရတာ။ဘုံချိန်ကြီးမရရဘူး။ရလူကမြင်ရတယ်။မရလူကမြင်ဆယ်ဦးက3ဦးလောက်ပဲရတယ်။တရားမရောက်30လောက်။ရောက်30လောက်မရဘူး။
တပ်ပြင်းမွန်လူငယ်ပညာပေးဖွဲ့ကနေဥဆောင်ပြီးတော့အတိပြတ်ထမ်းထားတဲ့လေယာဥပဒေနဲ့လေယာလောက်ပိုင်ခွင့်နဲ့ပတ်သက်ပြီးစစ်တမ်းကောက်ယူထားချက်ရလယ်သမား90ရာခိုင်နှောင်းလောက်ကလေယာလောက်ပိုင်ခွင့်လက်မှမရှိကြဘူးလို့ မွန်လွန်ငယ်ပညာပေးဖွဲ့လက်ထောက်ညွန်ကြားရေးမှူးမင်းဆိုင်တော့ကပြောပါတယ
်အများစုပေါ့နော်50ရေနှုန်းဝင်ကျင်လာတော့သူတို့စီမှာတက်တက်ထပ်ထားမပြနိုင်တော့ဒီမီယိုခလာမိဘတွေကလည်းမူပေးပြီးတော့ရလာတဲ့ပုံစံမျိုးတွေနောက်အယောင်းဝယ်လုပ်မစင်လေတကယ်အမခံနိုင်တဲ့ပုံစံမျိုးနဲ့လောက်ထားတာမရှိဘူးပေါ့နော်အဲ့ဒီအချက်တွေကျွန်တော်တွေ့ရတယ်
မြေစင်းဌာနအနေနဲ့ချမှတ်ထားတဲ့စီမံကိန်းတတ်မှတ်ကာလအတွင်းထောက်ပေးတည်တယ်လို့ကြံမြောမြုံနယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလှထွန်းကပြောပါတယ်
။တက်ဆိုင်ရာမြေစင်းဌာနကပဲကျွန်တော်တို့ကနေကွန်ထောက်ရမယ်တဘောရှိတယ်။ဓမ္မသာလည်းဘာခက်ခဲရှိလို့သူတို့ကြားကြနေတယ်လေဆိုတာကဒါကမဖြစ်သေးတော့ဘူးပေါ့။အမှန်အတိုင်းပြောရင်သူတို့ရဲ့စီမံကိန်းတော့ရှိတယ်။တတ်မှတ်အချက်ချင်းမှာပြီးအောင်လုပ်ရမယ်ဆိုတာလည်းဖြစ်သေးတာပေါ့နော်။
လည်းရလောက်ပိုင်ခွေလက်မှတ်ထုတ်ပေးခြင်းကိုပထမဆုံးအနေဖြင့်2013ခုနှစ်တွင်ရာဂိုင်းနှောင်းအဖြစ်တရားရာဂိုင်းနှောင်းပစ္စည်းကြောင်း2014ခုနှစ်အောက်ကလကောင်တီတွင်လည်း59တရမ14ရာဂိုင်းနှောင်းဆောင်ရွက်ခဲ့ပြီးဖြစ်တယ်လို့မွန်ပြည်နယ်စိုက်ပျိုးရေးနှင့်မွေးမြူရေးဌာနစီရေးအရထုတ်ပြန်ခဲ့ပေမဲ့လည်းလက်တွေ့နဲ့ကြွားချချက်ရှိနေတယ်လို့လည်းလယ်သမားအရေးလှုပ်ရှားသူတွေကပြောပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကရင်လူထုရဲ့တောင်းဆိုချက်အရာကရင်လက်နက်ကန်အဖွဲ့လေးဖွဲ့တို့ပူးပေါင်းပြီးကော်တူလေးတပ်မတော်အမည်နဲ့ပြန်လည်ဖွဲ့စည်းလိုက်ပါတယ်။မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA လှုပ်ရှားစစ်ကြောင်းအခြေစိုက်စခန်းတွေအားလုံးဆုတ်ပေးဖို့ရှမ်းပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးအောင်သူကနေစာရေးအကြောင်းကြားခဲ့တာကို SSPP SSA ဘက်ကနေညှင်းဆန်ခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီပ
ါ။တိုင်းနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာကိုနားဆင်ခဲ့ရတာပါ VOE ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOE email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရရင်တော့ VOE American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်သလိုဖုန်းနံပါတ် 1-239-382-555 လေးကိုလည်းတိုက်ရိုက်ခေါ်ဆိုပြီးတော့ဆက်သွယ်နိုင်ကြပါရရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ကြာသာပတိနေညာပိုင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်။မနေ့ဖန်တောက်ကြနေ့မနေ့ဖက်6နာရီကနေ9နာရီထိအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32 40 48နဲ့ဒုတိယပိုင်းနာရီဝက်မှာလှိုင်းဒိုမီတာ50နဲ့လှိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါရရှင်။အခုညပိုင်းအစီအစဉ်အဆုံးမသတ်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ကြီးညာပေးပါဦးမယ်ရှင
်။ Ebola ရောဂါကူးစက်ခံရတယ်လို့စမ်းသပ်တွေ့ရှိတဲ့ဘယ်ဆေးဥမှမဆိုကြိုတင်ကာကွယ်ရေးလုပ်တယ်ဆိုတာသိကြစေဖို့အတွက်ပြည်ထောင်စုအစိုးရရေးပေါ်ဆေးဘက်ဆိုင်ရာအဖွဲ့တစ်ဖက်ကိုချက်ချင်းလွတ်ဖို့ဗိုလ်ထုနေကလုပ်တဲ့အစိုးရအဖွဲ့အစည်းအဝေးတွင်သမရဘရကူပါမာကပြောသွားပါတယ်။တင်းတင်းလျောက်ပတ်တဲ့ကာကွယ်ရေးနည်းလမ်းတွေအားလုံးကိုသာလုပ်မယ်ဆိုရင်အမေရိကန်ပြည်ထောင်စုမှာ Ebola ရောဂါပြန့်နှံ့နိုင်ခြေသိပ်ကိုနည်းပါတယ်လို့လည်းမစ္စတာဩဘားမားကပြောပါတယ်။အမေရိကန်မှာအီဘိုလာကူးစက်ခံရတဲ့ဒုတိယမြောက်ကျန်းမာရေးလှုပ်သားဟာယောဂါလက္ခဏာတွေမပြခင်တည့်ရက်မှာခီးသည်တင်လေရင်စီးပြီးခီးသွားခဲ့တယ်ဆိုတဲ့သတင်းတွေထွက်ပြီးတဲ့နောက်သမ္မတဥပမာကသူခီးထွက်မဲ့အစီအစဉ်တွေကိုဖျက်ပြီးဗိုလ်ထုနေမှာရေးပေါ်အစိုးရအဖွဲ့အစည်းအဝေးခေါ်လိုက်တာပါ။စီးရီးယားနိုင်ငံမြောက်ဖက်နယ်စပ်ကကိုဘော်နီမြို့မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အဲ့ဒီနယ်စပ်တစ်လျှောက်မှာလူပေါင်း660ကျော်သေဆုံးရပြီဖြစ်တယ်လို့ပြည်တွင်းခြေဆိုင်စီးရီးယားလူခွင့်ရေးခြေနေစောင့်ကြည့်လေလာရေးအဖွဲ့ကပြောထားပါတယ်။ကိုဘော်နီမြို့မှာ IS Islam ဆွေးနွေးအဖွဲ့ကိုတက်ခိုက်နေတဲ့ Kurdish ကာကွယ်ရေးတပ်ဖွဲ့တွေကိုအထောက်အကူပေးတဲ့အနေနဲ့ American ပြည်ထောင်စုနဲ့မာမေးနိုင်ငံတွေကဘုံကျဲတက်ခိုက်တာတွေကိုဒီသတင်းပတ်တဲ့အရှိန်မြင့်လုပ်နေတယ်လို့ဗိုလ်ချုပ်ကြီး John Allen ကပြောပါတယ်။ဟောင်ကောင်မှာသတင်းသုံးမှတ်ကြလာနေပြီဖြစ်တဲ့ဒီမိုကရေစီရေးဆန္ဒပြပွဲတွေကိုဦးဆောင်နေသူတွေနဲ့တွေ့ဆုံဆွေးနွေးပွဲတွေပြန်လည်ဆက်တင်ဖို့ညှိလန်းရှာနေတယ်လို့ဟောင်ကောင်ထိပ်တန်းခေါင်းဆောင်တွေကပြောလိုက်ပါတယ်။အီတလီနိုင်ငံမီလန်မြို့မှာဒီကနေ့ကြာသပတေးနေ့စတင်တဲ့နှစ်ရက်ကြာအာရှဥရောပထိပ်သီးဆွေးနွေးပွဲအဆင့်မှာဥရောပနဲ့အာရှဒေသတွေကထိပ်တန်းခေါင်းဆောင်တွေနဲ့အတူသမရဥသိန်းစင်တက်ရောက်နေတယ်လို့လုံခြုံရေးကလည်းတင်ကြပ်ထားပါဗျ။ဗြိတိသျှတောင်းလကော်ပိုရေးရှင်း BBC ကသူတို့ရဲ့အင်္ဂလိပ်ဘာသာနဲ့အင်တာနက်ဆာမျက်နှာကိုတရုတ်နိုင်ငံမှာဖွင့်မရတော့ဘူးလို့ပြောလိုက်ပါတယ်။ဒါဟာရည်ရွယ်ချက်နဲ့တမင်စင်စာလုပ်တာဖြစ်တယ်လို့ BBC ကပြစ်တင်ဝေဖန်ထားပါတယ်ခင်ဗျာ
။နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြေညာပေးသွားတာပါ။ဒီညအစည်းအဝေးထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Curtis Finance ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။အခုထုတ်လွှင့်ပေးနေတဲ့အစည်းအဝေးတွေကို VOA မြန်မာပိုင်းအစည်းအဝေးအင်တာနက်ဆာမျက်နှာ burmese.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။မနေ့ဖန်တောက်ကြနေမနေ့ပိုင်းအစည်းအဝေးတွေကိုတော့လှိုင်းဒိုမီတာ32 40 48တို့ကနေဖန်ယူနှာစင်နိုင်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးထူတင်ပါတယ်
This program has come to you from the Voice of America, Washington.